Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American နိုင်ငံရဲ့2018ခုနှစ်မေလ18ရက်ကျားသာဝတီနေ့ညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမှာဆန်တော်ချိန်ည9:00နာရီထိလိုင်းလူမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝင်တင်ဆက်မှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်နဲ့ထိပ်တီးတွေ့မဲ့အစီအစဉ်ကနေဖက်ကောက်ထွက်မယ်လို့မြောက်ကိုရီးယားကချင်းချောက်လိုက်ပြီးနောက်မှာပဲထိပ်တီးဆွေးနွေးပွဲဖြစ်မြောက်ရေးတောက်ကိုရီးယားကကြိုးပမ်းနေပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပမှုနဲ့ပတ်သက်လို့ထောက်လိုင်းရေးအသံဝင်ရဲ့တွေးရှိချက်ကိုအငင်းပွားစရာမရှိတဲ့အကြောင်းထက်လွတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌကပြောလိုက်ပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော့မတင်ကြီးထိုင်နေတူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရေဂျာတွေပေါ်အကြမ်းဖက်မှုအဆုံးသတ်ဖို့နဲ့မီဒီယာတွေကိုဝင်ရောက်ပြီးသတင်းလွတ်လပ်စွာယူခွင့်ရဖို့ဒီအမေရိကန်နိုင်ငံရဲ့ဖွံ့ဖြိုးရေးအေဂျင်စီ USDA AID အကြီးအကဲကတိုက်တွန်းလိုက်တဲ့သတင်းနားဆင်ရဖို့ရှိသလိုတမရကဝေးဦးစီးချုပ်နဲ့ဒီကနေ့ KNU အဖွဲ့သွားတွေ့ခဲ့တာဘာကြောင့်ပါလဲ
တမရကနေဒီပြည်သူ့တရားလမ်းပေါ်ပြီးသူ့ဆောင်ရွက်မလားဆိုတဲ့စိုးရိမ်မှုအပေါ်မှာအဲဒါကျွန်တော်တို့ဒီနေချင်းရေးလုပ်
တာ KNU ရဲ့ဒုက္ခထပရိုဆော့ဖ်ဝဲတူဝင်ပြောကြားသွားတာပါဒီအကြောင်းသတင်းလေးအပြီးမှနားဆင်ရဖို့ရှိပါတယ်တကားဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားရတဲ့ဒုက္ခသည်တွေအနေနဲ့လူအခွင့်အရေးချိုးဖောက်မှုအပေါ်တရားစွဲဆိုလိုတယ်ဆိုရင်အစိုးရကကူညီမဲ့အကြောင်းတွေကိုလည်းတင်ဆက်အောင်မှာပါနောက်ပိုင်းမှာတော့ပတ်စင်ကဏ္ဍတွေကိုတင်ပြဖို့ရှိပါတယ်အခုရင်ဆုံးတော့ထိပ်တန်းရောက်နိုင်ငံကသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်သိန်းကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার စစ်ဆင်ရေးဖြတ်သိမ်းရေးအမေရိကန်ရဲ့တောင်းဆိုမှုကြောင့်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့တွေ့ဆုံမဲ့အစီအစဉ်ကထွက်ကောင်းထွက်ဖို့မြောက်ကိုရီးယားကချင်းချောက်လိုက်ပြီးနောက်မှာပဲထိပ်တီးတွေ့ဆုံမှုဖြစ်မြောက်ရေးတောင်ကိုရီးယားကကြိုးပမ်းနေပါတယ်။အပြန်အလှန်လေးစားမှုတွေနဲ့ထိပ်တီးဆွေးနွေးပွဲအောင်မြင်မြင်ကျင်းပနိုင်ရေးတောင်မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားဆက်သွယ်ရေးနည်းလမ်းပေါင်းစုံနဲ့အနီးကပ်ညှိနှိုင်းနေကြောင်းတောင်ကိုရီးယားအမျိုးသားလူမျိုးရေးကောင်စီကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါနျူကလ িয়ার နဲ့တကူတစ်ဖက်သက်ဖြတ်သိမ်းမှုအမေရိကန်ကဆက်လက်တောင်းဆိုနေမယ်ဆိုရင်မြောက်ကိုရီးယားအနေနဲ့ထိပ်သီးဆွေးနွေးပွဲမှာပါဝင်ရေးပြန်လည်စဉ်းစားမယ်အကြောင်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကင်ဂျေးကွန်ကမနေ့တုန်းကပြောဆိုလိုက်ပြီးနောက်မှာပဲဇွန်လ12ရက်နေ့စင်ကာပူနိုင်ငံမှာတွေ့မယ်အစီအစဉ်လည်းမရင်မရဖြစ်နေပါတယ်တမန်ထွန်ကတော့ထိပ်သီးဆွေးနွေးပွဲစီစဉ်နဲ့ထားရတဲ့ဖြစ်မဖြစ်ဆိုတာအမေရိကန်ကိုအကြောင်းကြားမျိုးမရှိသေးတဲ့အကြောင်းမနေ့နောက်ပိုင်းမှာပဲသတင်းတောက်တွေကိုပြောပါတယ်ဖြစ်လာမဲ့အခြေအနေတွေကိုစောင့်ကြည့်သွားမှာဖြစ်တယ်လို့အချင်းကစကားပြောလိုက်မယ်လို့လည်းအင်ဂျီရောမှာတနတ်ထန့်ကပြောခဲ့တာပါနျူကလ িয়ার နဲ့ဖြစ်သိရေးမြောက်ကိုရီးယားကိုဆက်လက်တောင်းဆိုသွားမှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်တမန်အင်ဂျီရောပြောခွင့်ရဆာရာဟက်ကမီဆန်ဒါစ်ကတော့တမန်အနေနဲ့အချိန်နဲ့ဆွေးနွေးညှိနှိုင်းမှုပြင်ဆင်ထားပေမဲ့စီစဉ်ပြက်ခဲ့မယ်ဆိုရင်တော့မြောက်ကိုရီးယားအပေါ်အပြင်းထန်ဆုံးစီးပွားရေးပိတ်ဆို့တံခတ်မှုတွေချမှတ်ပြီးဖိအားပေးသွားမယ်အကြောင်း Fox News နဲ့ဌာနကိုပြောဆိုထားပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရအောင်ရုရှားကကြားဝင်ဆွတ်ဖက်ခဲ့ကြောင်းအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့စုံစမ်းမှုတွေမှာတွေ့ရှိခဲ့ကြောင်းကော်မတီဥက္ကဋ္ဌရစ်ချတ်ဘားကပြောဆိုလိုက်ပါတယ်။အမေရိကန်ထောက်လှမ်းရေးအတိုင်းအဝိုင်းရဲ့သုံးသပ်ချက်တွေကိုအငင်းပွားစရာမရှိကြောင်းလည်း Republican ကိုယ်စားလှယ်ကော်မတီဥက္ကဋ္ဌကပြောပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကမကြုံဘူးလို့အောင်ဆွတ်ဖက်ခဲ့တာဟာတန်တရားဖြစ်စရာမလိုကြောင်းလည်းပြောဆိုပါတယ်။စလေးလာကြသတင်းရှင်းမြစ်တွေထောက်လန်းတွေးရှိချက်တွေစမ်းစစ်ချက်တွေပေါ်အခြေခံပြီးလွှတ်တော်ကော်မတီကအကဲဖြတ်ကောက်ချက်ချခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။သမ္မတရွေးကောက်ပွဲအတွက်စည်းရုံးရေးကာလ2016ဇွန်လတင်းမှတုန်းကတားဖြစ်သူထရန့်ဂျူနီယာပါဝင်သမ္မတလောင်းထရန့်ရဲ့မဲဆွယ်ပွဲအဖွဲ့ဝင်တွေနဲ့ရုရှားနိုင်ငံသားတွေတွေ့ဆုံခဲ့ကြတဲ့ကိစ္စကိုစုံစမ်းစစ်ဆေးတွေးရှိချက်စာမျက်နှာပေါင်း2500ကျော်ကိုအထက်လွှတ်တော်တရားရေးကော်မတီကထုတ်ပြန်လိုက်ပြီးနိုင်ပိုင်းအကြားမနေ့တုန်းကပဲအထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌကပြောဆိုတာပါထရန့်ရဲ့စီးရုံးရေးအဖွဲ့နဲ့တွေ့ဆုံခဲ့တဲ့ရုရှားတွေကတော့သမ္မတရွေးကောက်ပွဲမှာပြန်ဖက်ဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုထိခိုက်စေမဲ့သတင်းအချက်အလက်တွေပေးဖို့ကတိပြုထားတယ်လို့ပြောဆိုထားပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်အကြောင်းရင်းတတိယကျမသိရတဲ့ကိစ္စတွေအတွက်သူ့ရဲ့ကိုယ်ပိုင်ရှင်းနေကိုဒေါ်လာ3000ကျော်ပြန်ထုတ်ပေးခဲ့ကြောင်းအမေရိကန်စူရဲ့ကျင့်ဝေးရေးဌာနကိုအင်္ဂါနေ့ကတင်ပြရမှာဖော်ပြထားပါတယ်။ဗန်နိုင်းတုံးဆမှုဆိုင်ရာနှစ်စဉ်စီရင်ခန်းစာဖြစ်တင်ပြရကိုကျင့်ဝေးရေးဌာနကမနေ့ကထုတ်ပြန်ရမှာတော့2016ခုနှစ်အတွင်းသူ့ရဲ့ကိုယ်ပိုင်ရှင်းနေမက်ကယ်ကိုရင်ကိုဒေါ်လာ3,000,000အထိအပြည့်အဝပြန်ပေးခဲ့တဲ့အကြောင်းသမ္မတကဝန်ခံထားတာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲကာလနောက်ဆုံးအချိန်တွေမှာလွန်ခဲ့တဲ့စနေတုန်းကဖရန့်နဲ့ညီဆွမှုတွေလို့ဆွဆွဲထားတဲ့လိန်ဖြော်ပြေးသူဆောင်စတော်မီဒန်နီယယ်စ်ကိုငွေပေးနှုတ်ပိတ်တဲ့အနေနဲ့ရှင်းနေကိုရင်ကဒေါ်လာ3,000,000 ကျောင်းတော့ပြီးခဲ့တာကိုသမဏကပြန်ထုတ်ပြီးခဲ့တာဖြစ်တဲ့အကြောင်းလဲအကျိုးဆောင်ရှိနေတယ်ကအစည်းအဝေးကပြောဆိုထားပါတယ်ညီဆုံးမှုရဲ့လှုပ်ဆိုးတဲ့ဆွဆွဲချက်ကိုသမဏကညှင်းဆန်ထားပေမဲ့အပြာမဲ့မမမကန်ငွေညစ်တဲ့ဆွဆွဲချက်ကိုဟန်ထားဖို့ငွေပေးခဲ့တဲ့ရှင်တွေကိုလက်ဆောင်ကျိုးဆောင်ကဖြစ်ပြန်ပေးခဲ့တာဖြစ်ကြောင်းဝန်ခံထားပါတယ်ကျွန်ဝေးရဲ့ဌာနကိုတင်ပ တွေ့တင်ပြတာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုထားပါတယ်
ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံမှာအီဘိုလာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုကမြို့တစ်ခုကိုပြန့်နှံ့ကူးစက်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုလိုက်ပြီးကပ်ပြီးသည့်ဖြစ်လာမဲ့အပေါ်စိုးရိမ်နေကြပါတယ်။နိုင်ငံအနောက်မြောက်ပိုင်းအီကတ်တာပြည်နယ်တဲကလူတသန်းကျော်နေထိုင်တဲ့ဘန်ဒက်ကာမြို့ကကျန်းမာရေးဆောင်သုံးခုတဲကတစ်ခုမှာအီဘိုလာဗိုင်းရပ်စ်ကူးစက်မှုအသစ်တစ်ခုကိုတွေ့ခဲ့ပါတယ်။ဒီလအစောပိုင်းအီဘိုလာဗိုင်းရပ်စ်ကူးစက်ဖြစ်ပွားတဲ့ဘီကိုရိုကျေးလက်ဒေသကနေကီလိုမီတာ150လောက်ဝေးတဲ့ဘန်ဒကာမြို့မှာကူးစက်မှုအသစ်တွေ့ခဲ့တာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာတက်ဒရိုအက်ဂျ်နွန်ရီဘရီယက်စ်ကတော့စိုးရိမ်စရာကိစ္စတစ်ခုဖြစ်ထွန်းလာတယ်လို့ပြောဆိုထားပါတယ်။မြို့ထဲမှာစောင့်ကြည့်ဖို့အတွက်ကျွမ်းကျင်သူ30လောက်ကိုတာဝန်ပေးထားကြောင်းလည်းပြောပါတယ်။ကနဝတ်အထုပ်အနေနဲ့စမ်းသပ်ဆဲအဆင့်အီဘိုလာကူးစက်မှုကာကွယ်ဆေး4000လဲမြို့တော်ကင်ဆာရှာကိုမနေ့ဗုဒ္ဓနေ့ကဆက်ရောက်ပါတယ်။အီဘိုလာဗိုင်းရပ်စ်ကူးစက်မှုကိုစပြီးတွေ့ရှိပြီးတဲ့နောက်အီဘိုလာကူးစက်ခံရသူကူးစက်ခံရနိုင်ခြေနဲ့တန်တရာရှိသူစုစုပေါင်း44ယောက်ရှိပြီး23ဦးသေဆုံးခဲ့ရပြီးဖြစ်ပါလေရှင
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညစိုက်တိုမီတာ25 kHz 11803ညစိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့ကြာသာပြင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့ပါကစ္စတန်နိုင်ငံမှာလူနည်းစုရှီယာမွတ်စလင်တရာကျော်နဲ့ရဲတပ်ဖွဲ့ဝင်တွေကိုတပ်ဖြတ်ခဲ့မှုတွေလို့ရှိနေတဲ့IS အစ္စလာမ်အစိုးရအဖွဲ့ကိုလူလာသူစစ်သွေးကြွတံမှုတွေကိုလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတုတ်တင်နိုင်ခဲ့တဲ့အကြောင်းပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်ပါကစ္စတန်နောက်တော်မင်းကဘလူချစ်စတန်ပြည်နယ်မှာညဘက်စီးနင်းတိုက်ခိုက်မှုတွင်အာဖဂန်အထက်ကဘုံကွက်သမားနှစ်ဦးကိုအသေမိခဲ့တယ်လို့အကြမ်းဖက်သမားတို့ကဒဏ်ရာနဲ့အရှင်ဖမ်းဆီးမိကြောင်းစစ်တပ်ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါပြည်ထောင်တိုက်ခိုက်မှုတွေအတွင်းစစ်တပ်ကထောင်လိုင်းရရှိသူတည်ဆုံးပြီးဒဏ်ရာပြည်ထောင်သူနှစ်ဦးပါဝင်စစ်သား၄ဦးဒဏ်ရာရကြောင်းလည်းစစ်တပ်ကြေညာချက်မှာဖော်ပြပါတယ်အသေးဖမ်းဆီးမိသူစစ်သွေးကြွတံမှုကတရားမဝင်ဖွဲ့စည်းပြီးတတ်မှတ်ထားတဲ့ဆွန်နီမွတ်စလင်စစ်သွေးကြွအုပ်စုလက်ရှိကအီချေဗန်ကာဗီရဲ့ခေါင်းဆောင်ဆယ်မန်ပရီနီဆိုသူဖြစ်ကြောင်းလည်းပါကစ္စတန်စစ်တပ်ကအတည်ပြုခဲ့ပါတယ်
။အမေရိကန်ကိုတင်သွင်းနေတဲ့အလူမီနီယံနဲ့သံမဏိတွေအပေါ်အခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်နဲ့ဆွေးနွေးဖို့ဥရောပသမ္မဂ EU ကအစဉ်နဲ့ရှိချောင်းဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကပြောဆိုလိုက်ပေမဲ့အပြန်အလှန်လိုက်နာရမယ့်ကိစ္စတွေကိုလည်းဆွေးနွေးရမှာဖြစ်ကြောင်းပြောဆိုထားပါတယ်။အမေရိကန်နဲ့ကုန်သွယ်မှုတွေလိုကိစ္စတွေမှာရည်တည်ချက်ရှင်းရှင်းလင်းလင်းထားရှိချောင်းဘူဂေးရီးယားနိုင်ငံမြို့တော်ဆိုဖီယာမှာEU ထိပ်သီးဆွေးနွေးပွဲတွေမစခင်ဂျာမန်ဝန်ကြီးချုပ်ကသတင်းထောက်တီကိုပြောဆိုခဲ့တာပါ EU ရဲ့ကုန်တွေအပေါ်အမြဲတမ်းအခွန်ကင်းလွတ်ခွင့်ရဖို့လိုလားပေမဲ့ကုန်သွယ်ရေးမှာအတားအဆီးဖြစ်နေတာတွေကိုအပြန်အလှန်ရှင်းချနိုင်ရေးဆွေးနွေးဖို့လည်းအသင့်ရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်သမ္မတထရန့်ကတော့အမေရိကန်ကိုတင်သွင်းနေတဲ့အလူမီနီယံနဲ့သမ္မဏိတွေအပေါ်အခွန်စီးမြင့်တက်ကိုမတ်လာတဲ့ပြတ်ထန်းလိုက်ပေမဲ့အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ကိုတော့ဇွန်လ1ရက်နေ့အထိကင်းလွတ်ခွင့်ပြုထားပါတယ်EU ဘက်ကလည်းအခွန်ကင်းလွတ်ခွင့်အမြဲတမ်းမရခဲ့ရင်အပြန်အလှန်အနေနဲ့အမေရိကန်သွင်းကုန်တွေအပေါ်ခန့်မှန်းခြေဒေါ်လာ 3.4 ဘီလီယံတန်ဖိုးရှိတဲ့အခွန်တွေကောက်ခံသွားဖို့စီရင်ပြုစုထားပါတယ်ရှင
်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာကိစ္စတွေအတွက်ဆွေးနွေးဖို့ဝါရှင်တန်မှာဒီနေ့နောက်တစ်ချိန်ထပ်မံတွေ့ဆုံနေချိန်မှာပဲစစ်ဆန်ညှိနှိုင်းမှုတွေအပြီးမတက်သေးတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဒီအစိုးရတာဝန်ရှိသူတယောက်ကလည်းဒီနေ့တွေ့ဆုံမှုမတန်ခင်မှာပဲဆွေးနွေးပွဲကနေအကျိုးရှိတဲ့ရလဒ်တွေဖတ်ပေါ်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့တာပါ။အပြန်အလှန်လေးစားမှုနဲ့ညှိနှိုင်းတံပင်မှုတွေနဲ့အတူသဘောထားမတူတာတွေကိုဆွေးနွေးဖြစ်ရှင်းနိုင်မယ်လို့မျှော်လင့်တဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရသူကောက်ဖန်ကပြောဆိုလိုက်တာပါ။ အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးအရကွဲပြားမှုတွေကြီးထွားလာမှာကိုမလိုလားပေမဲ့ဒီချိန်ထဲမှာပဲဖြစ်လာနိုင်တဲ့အခြေအနေတွေအတွက်ပြင်ဆင်ထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။တရုတ်ဒုတိယဝန်ကြီးချုပ်လီယိုဟေးပါဝင်တရုတ်ဆိုးကတာဝန်ရှိသူတွေနဲ့ဝါရှင်တန်မှာနေ့ရက်ကြာတွေ့ဆုံမှုကတော့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်ကဦးဆောင်ကျင်းပနေတာပါ။အခုနောက်ဆုံးတွေ့ဆုံမှုဟာလွန်ခဲ့တဲ့သတင်းနှစ်ပတ်ကပေကျင်းမြို့တော်မှာဆွေးနွေးညှိနှိုင်းမှုတွေရဲ့နောက်ဆက်တွဲဖြစ်ပြီးအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာဆက်ဆံရေးကိုပြောင်းလဲချိန်ဝင်ရှာညှိကိုရည်ရွယ်ထားတဲ့အကြောင်းလည်းအင်ဗီဒိုကပြောဆိုထားပါတယ်။မလာလဲမှာတော့ကတနင်္ဂနွေကြားအပြန်အလှန်ပို့ကုန်တွေပေါ်အခွန်အတွင်းမြင့်မှုကြီးညာခဲ့ရကတင်းမာမှုတွေကြောင့်ကုန်သွယ်ရေးစစ်ပွဲတွေအဆင့်ထိကြီးထွားမလာအောင်ကြိုးပမ်းနေတာဖြစ်ကြောင်းလည်းပြောဆိုထားပါတယ်
။အကောက်ခွန်အရာရှိတဦးကအောက်ခြေဝန်တန်းတွေကိုလက်စားဖို့တိုက်တွန်းခဲ့တယ်လို့လူမှုကွန်ရက်ပေါ်မှာသတင်းတွေထွက်ပေါ်နေတဲ့ကိစ္စစုံစမ်းဖော်ထုတ်နေတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ
်။ဒီကနေ့ဒီအခုရင်းနဲ့အောင်ဆက်စပ်တဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီခါနာပြီးတော့နန်းစီစီကရရေးဆိုင်နိုင်မှုတခုတော့လည်းကျွန်တော်တို့စုံစမ်းစစ်ဆေးရင်းနဲ့ပြန်ပြီးတော့စစ်စစ်မှာဆောင်ရွက်ရှိပါတယ်။ဖြစ်တယ်အရောက26ရက်9လ2016ရက်နေ့မှာဒါတိုင်းနဲ့ပြည်နယ်မှာတာဝန်ထမ်းဆောင်တဲ့ဝန်ထမ်းတွေကိုဒါညွှန်ကြားမှုကြောင့်နေတဲ့လိုအပ်တဲ့အချက်တွေမှာတာပြင်မယ်ဖြစ်ပါတယ်
အကောက်ခွန်ဦးစီးဌာနညွှန်ကြားရေးမှူးဦးရှင်မျိုးအောင်ကလက်ယူအားမှာတတိထားဆောင်ရွက်ဖို့အောက်ခြေဝန်ထမ်းတွေကိုပြောကြားခဲ့တယ်လို့ဆိုတဲ့အတန်ဖိုင်က Facebook အင်တာနက်လူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးနောက်မှာပဲစုံစမ်းစစ်ဆေးနေတဲ့အကြောင်းအကောက်ခွန်ဒုတိယညွှန်ကြားရေးမှူးဦးသိန်းစွေကနေပြည်တော်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ရှင
်ဒီတန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍကြီးမတိုင်ခင်အခုရင်ဆုံးသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရဖို့ရှိပါတယ်ရင်းညာတွေအပေါ်အကြမ်းဖက်မှုတွေအဆုံးသတ်ဖို့နောက်ပြီးမီဒီယာတွေကိုဝင်ရောက်သတင်းရယူခွင့်ပြုဖို့မြန်မာနိုင်ငံခီးစဉ်အတွင်းမှာတိုက်တွန်းသွားမယ်လို့အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID အကြီးအကဲကပြောဆိုပါတယ်ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာတော့ရင်းညာဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်ခဲ့ပြီးအမေရိကန်ရဲ့အကူအညီတစ်ကိုကြေညာခဲ့ပါတယ်။မတ်တင်ကြီးထက်ကပြောပြပေးပါအောင်ဗျာ
။ဟုတ်ကဲ့ပါရှင်။အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အုပ်ချုပ်ရေးမှူးမတ်ဂရင်းကရိုဟင်ဂျာလူနည်းစုတွေအပေါ်အကြမ်းဖက်မှုတွေအဆုံးသတ်ဖို့ဒီကနေ့ကြာသပတေးနေ့မှာပြောဆိုလိုက်တာပါ။ဒါပြင်လူသားချင်းစာနာကူညီမှုဝန်ထမ်းတွေနဲ့မီဒီယာတွေကိုဝင်ရောက်ခွင့်ပေးဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကိုမထွက်ခွာခင်ဒီကနေ့ဘင်္ဂလားဒေ့ရှ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ USA ရဲ့အုပ်ချုပ်ရေးမှူးမတ်ဂရင်းကအခုလိုပြောဆိုခဲ့ပါတယ
် Dear as when I go to Burma later today my principal goal is to listen to learn to observe
မြန်မာနိုင်ငံကိုရောက်တဲ့အခါမှာတော့ကျွန်တော်အနေနဲ့နားထောင်လေ့လာပြီးသုံးသပ်နိုင်အောင်ကြိုးစားသွားမှာပါနောက်ကျွန်တော်တို့တွေ့ခဲ့မြင်ခဲ့သိခဲ့တာတွေကိုနိုင်ငံသားရေးဝန်ကြီးနိုင်ငံသားရေးဝန်ကြီးဌာနကိုပြန်လည်တင်ပြပါမယ်။အဲ့နောက်ကျွန်တော်တို့အနေနဲ့ရေရှည်မှာပို့ပြီးတော့ချင့်ကပ်ဆောင်ရွက်လာနိုင်မယ်။အကောင်းဆုံးချင့်ကပ်ဆောင်ရွက်သွားမှာပါလို့ USA အကြီးအကဲကဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။မနေ့ပုတ်ထုံးနေ့တုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ရိုဟင်ဂျာတွေကိုလှိုက်လိုက်လဲလဲကူညီလက်ခံပေးတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေကိုကျေးဇူးတင်တဲ့အကြောင်းရိုဟင်ဂျာတွေထာနေပြန်ရေးအတွက်ကတော့ဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခိုက်နဲ့အညီဖြစ်ပြီးဆန္ဒအလျောက်သာဖြစ်ရမယ်ဆိုရာကိုလည်း USA အကြီးအကဲကထပ်လောင်းပြောဆိုခဲ့ပါတယ်။ဒီသတင်းပတ်ဘင်္ဂလားဒေ့ရှ်နိုင်ငံသုံးရတာခီးစဉ်အတွင်းမှာတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလည်းကိုယ်တိုင်တွားရောက်ခဲ့တာပါ။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေရဲ့လိုအပ်ချက်တွေနောက်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေနဲ့စစ်ပွဲတွေဖြစ်နေတဲ့ဒေသကလူတွေအတွက်အမေရိကန်ဒေါ်လာ44သန်းအကူအညီထပ်ပေးဖို့လဲ USA အကြီးအကဲကကြေညာခဲ့ပါတယ် USA အကြီးအကဲ Mark Green ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာကကုတူပလောင်ရိုဟင်ဂျာဒုက္ခသည်စခန်းခီးစဉ်အတွင်းမှာထောက်ပံ့ကြေထပ်ပေးမယ်အကြောင်းကိုကြေညာခဲ့တာပါမြန်မာနိုင်ငံတွင်းနဲ့မြန်မာနိုင်ငံကအိုးအိမ်ဆွတ်ခွာထွက်ပြေးရသူတွေအပေါ်အမေရိကန်ရဲ့ထောက်ပံ့မှုစုစုပေါင်းက2018ခုနှစ်ဘဏ္ဍာနှစ်အတွင်းမှာဒေါ်လာ296သန်းကျော်အထိရှိပြီဖြစ်ကြောင်းလဲဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်တန်ယုံကသတင်းထုတ်ပြန်ပါတယ် USA ကနေတဆင့်စီမံခန့်ခွဲမဲ့အမေရိကန်ရဲ့ထောက်ပံ့ကြေးအသစ်ကိုတော့ကော့ဆက်ဘဇာဒေတာတဝန်းအရေးပေါ်ဆက်နက်ရိက္ခာထောက်ပံ့ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံတွင်းကရခိုင်ရှမ်းနယ်ကချင်ပြည်နယ်တို့ကလက်ရှိဖြစ်နေတဲ့ပဋိပက္ခတွေကြောင့် ဘေးဒုက္ခရောက်ချရတဲ့တန်းနဲ့ချီတဲ့ပြည်သူတွေအတွက်အရေးပေါ်အထောက်အကူအတွက်လည်းအသုံးပြုမှာပါ။အရေးပေါ်ဆန္ဒရိက္ခာ၊အာဟာရထောက်ပံ့မှု၊အမိုးအကာကျန်းမာရေးဆောင်ရှောက်မှုစတာတွေပါဝင်ပါမယ်ရှင်
။ကျေးဇူးပါခင်ဗျာ။မတ်တင်ဂီတိုက်ပြောပြသွားတာပါ။အခုတခါတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ဆက်ပါမယ်။တမတော်ကဝေဦးစည်းချုပ်ဘူဂျုံမှုကြီးမင်းအောင်လှိုင်နဲ့ KNU ဥက္ကဋ္ဌဦးဆောင်တဲ့KNU ကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံရမှာတိုက်ပွဲတွေဖြစ်ခဲ့တဲ့ GNU တပ်မဟာ9ဒေသမှာမြန်မာစစ်တပ်ဘက်ကလမ်းဖောက်လုပ်မှုတွေကိုယာယီရဆိုင်ထားဖို့သဘောတူညီခဲ့ကြတယ်လို့သိရပါတယ်။ဒေသတွင်းအပြန်အလှန်ဖြစ်ကပ်မှုတွေထပ်မဖြစ်စေဖို့နှစ်ဖက်အောက်ခြေတပ်တွေဆက်ပြီးညှိနှိုင်းသွားဖို့ကိုလည်းရှိတယ်လို့ KNU ပြောခွင့်ရသူဖရိုစောကွယ်ထူးဝင်းကပြောပါတယ်။တမတော်ကဝေဦးစည်းချုပ်နဲ့လုပ်တဲ့ဒီကနေ့အစည်းအဝေးနဲ့ပတ်သက်လို့ကိုသားညွန့်ဦးကဆက်သွယ်မေးမြန်းရမှာဖရိုစောကွယ်ထူးဝင်းကအခုလိုစတင်ရှင်းပြပါတယ်။
တည့်ရဲ့အဓိကအကြောင်းရင်းကတလောတုံးကကျွန်တော်တို့ဒီတမဟာငါမူထရခရင်ပေါ့လေကျွန်တော်တို့ဖပုံခရင်မှာဖြစ်ပေါ်တဲ့လမ်းဖလုံးမှုကနေပြီးတော့ပြစ်ခတ်တဲ့မှုရှိလာတဲ့အပေါ်နားလည်မှုမလွဲဖို့အတွက်ကျွန်တော်ယူရချက်နဲ့တာဝန်လာရပြည့်စုံခြင်းဖြစ်ပါတယ်အထူးသဖြင့်ကျွန်တော်တို့တင်ပြတာကတော့ဒီလူတို့ကလည်းစိုးရိမ်ပူပန်မှုဖြစ်တယ်ကျွန်တော်တို့ဘက်ကလည်းတမလို့ကနေဒီပြည့်တစုံတရားလမ်းဖောက်ပြီးပြုဆောင်ရွက်မလားဆိုတဲ့စိုးရိမ်မှုအပေါ်မှာအဲ့တော့ကျွန်တော်တို့ဒီနေချင်ရေးလုပ်ငန်းစီကိုမထိခိုက်ဖို့အတွက်လက်ရှိမှာဒီလမ်းဖောက်လို့ရေးကိုကျွန်တော်တို့ရဆိုင်ဖို့အတွက်ကျွန်တော်တင်ပြဆွေးနွေးခဲ့တယ်။ဒါမှမဟုတ်တဲ့ကာလဒီလမ်းဖောက်လို့ရစီရေးအတွက်ပြင်ဆင်တာလုံးဝမဟုတ်ဘူး။ဒီတူလူတွေရဲ့စာစီတွားရေးလာရေးဒီဆောင်ချက်တွေတောင်းဖို့အတွက်လူတွေအဆုံးချဖို့အတွက်ဖြစ်တယ်။သို့တော်လည်းဒီလူတွေရဲ့စိုးရိမ်မှုနဲ့အခုစိုးရိမ်မှုကြောင့်ထွက်ပြေးတဲ့လူတွေရဲ့ဘဝတွေပြန်လည်ပြီးတော့တူဆောင်တဲ့အခုအတွက်အေးချမ်းနေတဲ့ပို့တဲ့ဒီလမ်းဖောက်လူမှုကိုယာယီရဆိုင်နာမည်လို့အမသဘောတူတဲ့ဘဝထားရှိတဲ့ပုံမှာဒီဆောင်ချက်ကိုကျွန်တော်ရခဲ့ပါတယ်
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီလက်ရှိတက်မငါးမှာရှိတဲ့လမ်းဖောက်လူမှုကိုတက်မရဘက်ကယာယီရဆိုင်ထားမယ်ဆိုတဲ့သဘောတူညီချက်ရခဲ့တာပေါ့နော်တခြားသဘောတူညီချက်တွေရောရလက်ကောဘာရှိပါလဲခင်ဗျာညီငယ်ကြီးနဲ့ပတ်သက်လို့
အဓိကကတော့ကျွန်တော်တွေ့ဆုံမှုကဒီလိုဒီပြဿနာကြောင့်ဒီအခက်အခဲတွေကြောင့်ရရှိတဲ့လည်းယုံကြည်မှုရေးချဲလုံးလည်းဆောင်ရွက်တဲ့နေရာမှာမထိခိုက်အောင်ပဲဒါတွေကိုကျွန်တော်တို့တိကျထားရှိနေတာဖြစ်ပါတယ
်။ဘယ်အချိန်ကြာကြာလောက်တွေ့ပြကြလဲခင်ဗျ
။ကျွန်တော်တို့ဘုံလဲနှစ်နာရီခွဲရနေပြီးတော့ဒီ9နာရီအထိနှစ်နာရီကျော်ကျော်လောက်ကျွန်တော်ဆွေးနွေးတ
ော်တော်ကြာတာပဲဟုတ်ကဲ့အဲ့တော့တမဟာ9ကိစ္စပြင်တခြားကိစ္စရပ်တွေကိုဆွေးနွေးပြတာရှိပါလားခင်ဗျ
။ကျွန်တော်ရေးချဲတည်ဆောက်မှုမှာကိစ္စပဲလေဒီချင်းဒီဆောင်မှုဘယ်လိုအောင်ရဆောင်ရွက်မယ်ဆိုတဲ့ကိစ္စအမြင်တွေတောင်နေကြတဲ့ဘယ်လိုလဲပါပါလေ
ပင်လုံးညီလာခံပြန်ခေါ်ရေးကလည်းအခုကကြန့်ကြာနေတဲ့အချိန်ဒီမှာရှိတော့အဲ့ကိစ္စကိုစကားပြောပြပါလားခင်ဗ
ျနိုင်ငံရေးအပိုင်းမှာကျတော့ကျွန်တော်တက်မလို့နဲ့ဆင်းနေတဲ့အချိန်မှာတော့မပါဘူးတိုးတော်လည်းဒီချင်းရဲ့ဒီတက်မလို့ဘက်ကလည်းဒီဒီမိုကရေစီဖက်ဒရယ်ရဲ့ဒီပြည်အောင်မဆိုတာကတက်မလို့တည်နေကြတယ်ဒီနိုင်ငံရေးဆင်းနေဖို့ဖန်တယ်ဆိုလို့ပြောတယ်ဒီပင်လုံးကြီးလာကညတော့တို့ကတော့ဒီပြန်ခေါ်ဖို့အတွက်တော့သူတို့တိုက်တွန်းသွားမယ်ဆိုတာပဲဆွေးနွေးပါတယ
်။ဒီမြန်မာနိုင်ငံတခြားနေရာတွေမှာဖြစ်နေတဲ့စစ်ပွဲကိစ္စတွေကိုဆွေးနွေးပြပါလားခင်ဗျာ။ဥပမာဆိုကချင်ပြည်နယ်မှာဖြစ်တဲ့ကိစ္စ၊မူဆယ်မှာဖြစ်တဲ့ကိစ္စ
ကျွန်တော်တို့မဆွေးနွေးဘူးအဲ့ဒီကိစ္စကျွန်တော်အဓိကတော့ဒီဟိုတပ်ပေါ်တခြားဒေသမှာဖြစ်တဲ့ကိစ္စတွေကတော့ပြောလို့ရှိရင်လည်းကျွန်တော်တို့လည်းအရင်ကပြဿနာအတိအကျလည်းမပြီးတော့လည်းကျွန်တော်တို့မပြောနိုင်ဘူး။ဒါပေမဲ့အခုကအများကပြောနေကြတယ်လူတွင်ရေးကိစ္စပေါ်လေးပြည်နေနေ IDP ဒါတော့ပြောကြတာပေါ့နော်ကျွန်တော်တို့စီမှာလည်း IDP ရေးဟိုကလည်းရှိတာပဲကိုယ်ရှင်နေပဲကိုယ်ဒုက္ခနဲ့ကိုယ်ပေါ့နော်သူဆိုတဲ့ဘောကတော့
ဟုတ်ကဲ့
ဒီတခြားမလက်စာနာမှုတော့ရှိပါတယ
်အခုဒီကနေ့ဆွေးနွေးပွဲရလဒ်တင်နဲ့ပတ်သက်လို့ဘယ်လိုဆော့ခွဲ့တူဘယ်လိုမြင်ပါလဲကျင်းနာအားရမှုရှိပါလား
ကျင်းနာပါတယ်ကျွန်တော်တို့ဒီအထူးတစ်ဖြင့်ကျွန်တော်အဓိကရည်ချက်ကတော့အဲ့ဒီဟိုကဖတ်ဖို့ပြရမှာဖြစ်တဲ့ဒီဒီကကမလို့ဆရာကတက်ပွဲဒီနော်တိတိမှုတွေကိုကျွန်တော်တို့ဒီလိုရှောင်လွှဲလိုက်ဖို့အတွက်ယုံကြည်မှုကလည်းတည်ဆောက်လိုက်ဖို့အတွက်ယုံကြည်မှုကတော့ပြတ်တာတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့ဒီကိစ္စရယုံကြည်မှုဖြစ်ပါမယ်ဖြစ်တဲ့အချိန်ဒီလိုတက်မလို့ကလည်းအစ်ပတ်ပတ်ဆုံးဖြတ်တဲ့အတွက်ဒါကကျွန်တော်တို့ယုံကြည်မှုကပုံတိုးပွားလာမယ်လို့ပုံမှုရှိလာမယ်လို့ယုံကြည်ပြည်သူတွေဆိုရင်ကလည်းရှော့ပါစေနဲ့အဲ့ဒီသတ်ဖြစ်တယ်လို့လည်းအားရမှုရှိလာတယ်တက်မလို့ရဲ့နားလေဒီမှာပေါ်မှာလဲကျွန်တော်ဒီအားရဝန်တမ်းမိပါတယ
် KNU ဥက္ကဋ္ဌနဲ့အခုဒီ KNU ကိုယ်စားဖွဲ့အနေနဲ့ဒီဘက်ကြီးရောက်နေတဲ့အချိန်ရန်ကုန်ရောက်နေတဲ့အချိန်ဒေါ်ဆန်းစုကြည်နဲ့ရောတွေ့ဆုံဖို့တရားတွေ့ဆုံဖို့ရှိပါလားခင်ဗျအ
ခုဒီတစ်ခေါက်မှာတော့တွေ့ဖို့ဟိုဥစ္စာအစီအစဉ်တော့မရှိဘူးတွေ့ဖို့တော့ ကျွန်တော်တို့ညီမထားတယ်ညွှဲထားတယ်
KNU ပြောခွင့်ရပုဂ္ဂိုလ်နဲ့ကိုသားညွန့်တို့ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခုတကဆက်ပြီးနားဆင်ရမှာကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေအနေနဲ့မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်ခံခဲ့ရတာမျိုးရှိလို့အမှုဖွင့်တရားစွဲဆိုလိုရဲဆိုရင်မြန်မာအစိုးရအနေနဲ့ကူညီဆောင်ရွက်ပေးမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားခါကြီးဝန်ကြီးကပြောဆိုလိုက်ပါတယ်ဒါအပြင်ဒုက္ခသည်ပြည်လဲလက်ခံရေးအပိုင်းမှာဘင်္ဂလားဒေ့ရှ်ဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းနေတယ်လို့ဆိုပါတယ် VOE သတင်းတော့ကိုထက်အောင်ခန်းကတင်ပြမှာပါ
မြန်မာအစိုးရကလူ့ခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့ရင်းညာဒုက္ခသည်တွေအနေနဲ့အမှုဖွင့်ဆောင်ရွက်နိုင်ပြီးအမှုဖွင့်နာတွေကိုလည်းမြန်မာအစိုးရကကူညီပေးမယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောကြားလိုက်တာပါအမှုပွင့်တဲ့သူတွေဟာနေထိုင်တဲ့နေရာမှာအမှုပွင့်ရမှာဖြစ်ပြီးအစိုးရအနေနဲ့ကျူးလွန်သူတွေကိုစစ်ဆေးပြီးလိုအပ်သလိုအရေးယူသွားမယ်လို့ဝန်ကြီးကအခုလိုပြောပါရတယ်
။ဒါအခက်အခဲကြီးဖြစ်။ဘာကြောင့်လဲဆိုစစ်ဆေးမှုတွေမျိုးလိုရှိတယ်။တကူးဆိုလို့ရှိရင်အမှန်ပါတော့ individual အမှုပွင့်ဆွဆွေးရတယ်။ဒါပေမဲ့အပွင့်လိုက်တယ်ဖြစ်တယ်။ဟောတက်မဲ့ဘောဖြစ်တယ်။ဘယ်သူကဘာဖြစ်တယ်စသည်အပွင့်လိုက်ကြီးကိုဆွဆွေးမှုရှိ။အပွင့်လိုက်ဆွဆွေးရတဲ့တကယ်ကျူးလွန်နေတဲ့သူသူ့အဖြစ်ကိုခံရတာ။ဒီဒီကကြီးဖြစ်။အဲ့ဒီအတွက်ကြောင့်မလို့အဲ့လိုမှုဖွင့်နိုင်အောင်ဘယ်သူကတရားစွဲနေတယ်ဆွဲပါဘယ်သူကတက်တယ်ခံတယ်ခံပါဒါရီအတွက်ကိုဒီဘင်္ဂလားဒေ့ရှ်ရောက်တဲ့သူတွေအကုန်လုံးကဒီဖွင့်ရရဲ့သူတွေညာပညာရှင်တွေကဲဖွင့်နေတယ်ဖွင့်ဆွဲနေတယ်ဆွဲအဲ့ဒီအတွက်ကိုမြန်မာနိုင်ငံကနေပြောဒီဆွဲရတယ်ပေါ့သူညီသွားတယ်အဲ့ဒါအဲ့ဒါကိုစမယ်စမယ်အဲ့ဒါအောင်ရင်သူကဆွဆွဲမယ်ဆွဆွဲစစ်စစ်မယ်တကယ်ဟုတ်ရင်ဒီ
တကယ်လို့အမှုဖွင့်ဆောင်ရွက်ခဲ့မယ်ဆိုရင်တပ်တွေတွေကိုအစိုးရကအကုန်ကြခံပြီးခေါ်ယူပေးမှာဖြစ်တယ်လို့အခုလိုဆောင်ရွက်တာဟာနိုင်ငံတကာရဲ့ဆွဆွဲချက်တွေကိုတုံ့ပြန်နိုင်မှုပွင့်လင်းပြင်သာစွာဆောင်ရွက်တာဖြစ်တယ်လို့လည်းဆိုပါရယ်ဒီအပြင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရင်းနဲ့ပတ်သက်လို့လည်းဘင်္ဂလားဒေ့ရှ်ဘက်ကမြန်မာဘက်ကိုအစိုးတက်ရင်ပြန်မပို့ချင်တဲ့သဘောတွေရှိတယ်လို့ပူးပေါင်းဆောင်ရွက်မှုမရှိဘူးလို့လည်းဝန်ကြီးကပြောပါရယ်ဇန်နဝါရ
ီ23လူဒီဥတော်လေးကြီးရတယ်လို့အစီအစဉ်ဖြစ်တယ်တို့တော့တရားမောင်ရောက်တော့ဒါတစ်ဖက်နိုင်ငံကနေပြောဒီကိစ္စမှာကိုဒီပို့ကျင်တဲ့ရောက်မရောက်ပြင်တဲ့သဘောနဲ့ပါမယ်ကျောင်းဒီဒီ process ကိုမစတင်တဲ့သဘောနဲ့ပါဒါကတော့သူရဲ့နိုင်ငံရေးအခြေအနေသူရဲ့အကြောင်းအရာကဘယ်လိုဖြစ်နေတဲ့ကိစ္စလဲဖြစ်တယ်အဲ့တော့သူတို့ကဒါတက်ကိုစဖို့ကတစ်ဖက်နိုင်ငံကနေပြောအားဖြင့်ပါတဲ့ဘာမှဒီသဘောတူညီချက်တိုင်းမဆောင်ရတာတစ်ဖက်နိုင်ငံဖြစ်ပါတို့တော့ဘာလဲပါကျွန်တော်ကဒီတော့မစတင်ကျွန်တော်နိုင်ငံကိုပြားပေးရမယ်ဒါလည်းပြန်လည်းတက်ကိုပြားပေးရမယ်လို့ပြောတယ်တကယ်တမ်းဆိုရင်ကျွန်တော်ကအချင်းချင်းပြန်ကြပြီနော်သူတို့ကတကယ်စဖို့အတွက်ပူးပေါင်းဆောင်ရွက်မှုမရှိတာဒီလိုနဲ့နေပါမယ်ကျွန်တော်တို့
ပြန်လည်လက်ခံရေးတွေဆောင်ရွက်ဖို့ကိုလည်းနိုင်ငံသားကြီးအမြဲတမ်းတွင်းဝင်ပါဝင်တဲ့ညှိနှိုင်းရေးအဖွဲ့ကိုဘင်္ဂလားဒေ့ရှ်ကိုဆင်လွတ်ထားတယ်လို့လည်းဆိုပါရယ်။နောက်18ခုနှစ်အောက်တိုဘာကစတင်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်မှုတွေပြီးမှဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်9သိန်းလောက်ထွက်ပြေးခဲ့တယ်လို့ထောင်ထဲချီတဲ့နေရဲစွန့်ခွာသူတွေဟာတောင်ပြိုလက်ဝဲနီးကနှစ်နိုင်ငံနယ်စပ်မြေမှာနေထိုင်ရတာတွေရှိပါရယ်။မြန်မာအစိုးရဘက်ကတော့တပတ်နိုင်ငံကိုထွက်ပြေးသွားတဲ့လူတွေကိုပြန်လည်ဝင်ရောက်ဖို့လက်ခံရေးစက္ကန့်နှစ်ခုကိုတောင်ပြိုလက်ဝဲနဲ့၅ခုရာတို့မှာဖွင့်လှစ်ထားခဲ့ပြီးအခုနှစ်ဇန်နဝါရီ23ရက်နေ့ကအဆင့်သင့်ရှိနေပြီလို့ပြောကြားထားပါတယ်။မြန်မာအစိုးရအနေနဲ့ပြန်လည်ဝင်ရောက်လာသူတွေကိုလက်ခံဖို့အဆင့်သင့်ရှိနေပေမဲ့လူ၅ဦးပါမိသားစုတစုတည်းကတောင်ပြိုလက်ဝဲလက်ခံရေးစက္ကန့်အနေနဲ့တဆင့်မောင်တော်မြို့ကိုပြန်လည်ရောက်ရှိလာခဲ့ပါတယ်။ပြည်ပခဖြစ်ပွားတော့ကနေရဲတိမ်းရှောင်တဲ့သူတွေအတွက်စစ်တွေမြို့မှာဒုက္ခသည်စက္ကန့်20ကျော်ဖွင့်လှစ်ထားခဲ့ပြီးဒုက္ခသည်စက္ကန့်3ခုကိုအပြီးပိတ်သိမ်းခဲ့ပြီးနောက်ထပ်ဒုက္ခသည်စက္ကန့်4ခုကိုတော့အပြီးပိတ်သိမ်းမှုဆောင်ရွက်နေတယ်လို့လည်းဝန်ကြီးကပြောကြားသွားပါတယ်ခင်ဗျာ။
ဒီလိုအမေရိကန်တန်ကဂျာတာပရီနီညဘက်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါမယ်ဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့နှစ်ကအကြမ်းဖက်တိုက်ခိုက်မှုကိုနှိမ်နင်းခဲ့ရတဲ့မာရာဝီမြို့အရေးနဲ့ပတ်သက်လို့သမ္မတကပြန်လည်ထူထောင်ရေးလက်နက်ချလာတဲ့တပုံတွေကိုလူငင်းချမ်းသာဝင်ပေးမဲ့အလားအလာတွေကြောင့်မွတ်စလင်အများစုနေထိုင်ရာတောင်ပိုင်းကျွန်းမှာရေဒိုတည်ငြိမ်မှုကိုပေါ်ဆောင်နိုင်မယ်လို့မျှော်လင့်နေကြပါတယ်ဒါပေမဲ့ဖိလစ်ပိုင်သမ္မတရဲ့ဂတိကဝတ်ကဘယ်လောက်ထိခိုင်မာမလဲဆိုတဲ့အပေါ်တုံ့သက်သူတွေရှိသလိုဒီပုံတွေအနေနဲ့အတွေးခေါ်ပြောင်းမမလားဆိုတဲ့အပေါ်မှာသတိထားနေကြပါတယ်။ VOE သတင်းနောက် Rough Janning ပေးပို့တဲ့သတင်းလွှာကိုမတ်တင်ဂီထိုက်ကပြောပြမှာပါ
။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကမာရာဝီမြို့ကိုမေလ17ရက်နေ့ကသွားရောက်ခဲ့ပြီးလက်နက်ချထားတဲ့မော်တီအဖွဲ့ဝင်28ဦးအတွေ့အိုးအိမ်နဲ့အသက်မွေးဝမ်းကြောင်းထောက်ပံ့ပေးဖို့ဂတိပြုခဲ့တဲ့အကြောင်းသမရယုံရဲ့အင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြခဲ့ပါတယ်။ဖိလစ်ပိုင်တောင်ပိုင်းမန္ဒနာအိုကျွန်းကမွတ်စလင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရရေး ဆယ်စုနှစ်တွင်ချီကျိုးပန်းနေကြမှုအတွင်းမွတ်စလင်အများစုနေထိုင်ရာမြို့ကိုထိန်းချုပ်နိုင်ဖို့ပြီးခဲ့တဲ့နှစ်ကအစ္စလာမ်ရဲ့အစုံရောက်အိုင်အက်စ်တို့ထောက်ပံ့တဲ့အဘူဆေးယက်သဘောအဖွဲ့နဲ့မော်ဒီသဘောအဖွဲ့ကပူးပေါင်းခဲ့တာပါ။သမ္မတဒူတာတစ်အနေနဲ့သူ့ဘက်ကစည်ရင်းမှန်နဲ့ဆောင်ရွက်မယ်ဆိုရင်တော့မာရာဝီမြို့မှာအကြမ်းဖက်မှုတွေထပ်ဖြစ်မဲ့အရေးကနေရေလိုထိန်းထ ဒီလိုလာနိုင်ရို့အတွက်အထောက်အကူဖြစ်စီမှာပါဒါပြင်တမိုင်းနဲ့ချီအကျန်းဖက်တိုက်ခိုက်မှုတွေရှိနေတယ်မန္တနာကိုကျွန်းပေါ်ကတခြားသဘောအဖွဲ့တွေကြားမှာလဲအစိုးရနဲ့အပေအယူလှုပ်လာစီဖို့မျှော်လင့်ချက်တွေရှိလာစေနိုင်တယ်လို့လဲသုံးသပ်ကြပါတယ်ဖိလစ်ပိုင်နိုင်ငံဒီလီမန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက်ခမာရီယာအဲလာအတီအဆာကအခုလိုသုံးသပ်ပါတယ်
It's a confidence building measure to try to perhaps
deal with. Mula indui saundui daima hope, seyo loyone telame yegule so yin chamare. Tio peka pianle di sawi etre kunibu gripute hare etrele so yin charaba. Marawi pianle di sawi dola debilianjo luatama. Tioka dola kunasa gudangue chime lu piosu taraba. Lenacha limwalade modi the po apo windu gule, o inui saipio yi longandui mati bibu. Tamrayung website ka popya tabade. Marawi myo ni ka nangyanaka chang tukhu ye ogata. Rona kanwai nga ro. Marawi myo nyingjan ye apo ma akhu lu pyo bade.
As far as the long-term peace is concerned, that's never...
Aku chen ti ro, yeshe nyingjan ye atre su yin ziya ba. Marawi myo ha, perunga ma uzabe kanyare myo le maho bao. Belu piyao le naimle sura le mati bao. Marawi myo ka, miyere janpan myo tukhu ba.
အကျန်းဖတ်မှုတွေနဲ့ဥပဒေမဲ့တဲ့ဒေတာတစ်ခုဖြစ်ပါတယ်။အစ္စလာမ်ရဲ့အစွန်ရောက်
တွဲဘက်ပါမောက်ခအက်ဒရာဒူအီရာရဲဖြစ်ပါတယ်။အဲ့ဒါသိဒမီလီတာရီနိုးစ်ဒက်ဒီအိုက်စစ်ဖလက်စ်ဟက်ဘင်းစတိုင်ဒီယိုရီမှာတချိန်ကြာရင်အိုက်စစ်အလန်နေလွတ်လာမှာဟုစစ်တပ်အနေနဲ့သိထားတယ်လို့ယူဆပါတယ်။သဘောတရားတွေးခေါ်ကိုအမျိုးပြုတ်ရှင်းလင်းမှုဆိုတာတိတ်ကိုခက်ခဲပါတယ်။မွတ်စလင်အများစုနေထိုင်ရာမန္တနာအုပ်ချုပ်ကသဘောအဖွဲ့20လောက်ကတော့လူငင်းချမ်းသာခွင့်အသက်မွေးဝ
64ခုနှစ်ငြိမ်းချမ်းရေးသဘောတူညီမှုနဲ့ကိုယ်ပိုင်အုပ်ချုပ်권ပို့ပေးရေးဥပဒေတရက်ကိုလွှတ်တော်ကအတည်ပြုပေးဖို့လိုလားနေတာဖြစ်ပါတယ်။သမ္မတဒုတတိဘက်ကလည်းဒီဥပဒေကိုဒီနှစ်အတွင်းမှာအတည်ပြုပေးဖို့တောင်းဆိုထားတဲ့အကြောင်းပြည်တွင်းမီဒီယာတွေမှာဖော်ပြနေကြပါတယ်ရှင်။
မသိကြီးတိုင်းပြောပြသွားတာပါ VOE ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOE ရဲ့မြန်မာပြည်ကပေးစာကဏ္ဍမှာတည်သခြင်းတောင်းညင်ရတယ်ဆိုရင်တော့ VOE ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOE မြန်မာဝိုင်းအစီအစဉ်စာတိုက်တာမှ855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာသာပရိနိညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းလူမီတာ19 25 32တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်တဲ့ပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
လူစုတွေပြည်ကြီးတိုင်ရန်ရတဲ့ကိစ္စလှုပ်ဆောင်တဲ့အဖွဲ့အစည်းအကုန်လုံးကိုရှုံချပါတယ်လက်တက်မခံနိုင်ပါဘူးဒီလောင်းကစားဝိုင်းရှိနေတဲ့ကိစ္စကို
တိုင်းသားဒေသတွေမှာဖြစ်ဖြစ်နေတဲ့အခြေအနေအသေးစိတ်နဲ့ပတ်သက်လို့တင်ပြထားတာကိုကြားခြင်းနားဆင်ရမှာပါခင်ဗျာအခုတော့ဦးဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ကိုခန္ဓာချွေးနှံ့တက်တာရေးအကြောင်းကိုဆွေးနွေးထားပါတယ်ပူပြင်းလို့နဲ့မြန်မာနိုင်ငံမှာချွေးပိုထွက်တာကြောင့်ခန္ဓာကိုယ်အနှံ့အသက်မဆိုးရအောင်ဂရုစိုက်နေထိုင်သင့်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်ကြီးအဖွဲ့ကဆရာဝန်တူဖြစ်တဲ့ဒေါက်တာမြင့်ဦးနဲ့ကိုဝင်းမင်းကဆွေးနွေးထားပါတယ
်โอเคဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ဒီလူရဲ့ကိုယ်ခန္ဓာကလည်းထွက်တဲ့အနှံ့ပေါ့ဆရာနော်ဒီငယ်ကျေတော့တော့ဟိုကလေးဘွားမှာမှုပြင်မယ်ဒီအရွယ်ရောက်လာတာနဲ့ပြဒီခန္ဓာကိုယ်ရဲ့အနတ်ကအဆုံးတရားပေါ့နော်ဟိုကျင်းထန်လာတဲ့နေသားမျိုးလာကူကူတိုင်းတတောင်တတာမဖြစ်တာဘေးရလူတွေစိတ်မသက်မသာဖြစ်ရတာအဲ့လိုနေသားမျိုးတွေရှိတဲ့ခါကျတော့ဆရာဒီကိုယ်ခန္ဓာအနတ်ကဘာကြောင့်အဓိကအခုလိုဖြစ်ရလဲဆရာ
လူတွေမှာတက်နေတဲ့ကအနတ်မတူခလေးငယ်လေးတွေမှာခုနပြောလို့ပေါ့ဒီအနတ်လေးကမရှိဘူးပို့ကြိုက်နေတယ်ပေါ့နော်အဲ့တော့တက်ကြီးလာဒီအရွယ်ရောက်လာတဲ့အပြုတ်တည်းလို့ခေါ်တာပေါ့အဲ့ခါကျတော့မှချွေးထွက်လာတယ်ထွက်လာကမှဒီကလူယောက်ျားကြီးကအနံ့နေပို့ထွက်လာတယ်ဆိုတာမျိုးပေါ့နော်မိန်းကလေးတွေလည်းတို့လိုပေါ့အဲ့လိုအနံ့နေရဲ့အနေအထားတော့ချွေးနဲ့ကျွန်တော်ဘက်တီးရီးယားထွက်တဲ့ acid နဲ့ပေါင်းပြီးတော့ဒီ acid တွေချေပေါက်တဲ့အနံ့ထွက်လာတာကိုကျွန်တော်ကဒီလူရဲ့အနံ့ပြောကြတာပေါ့နော်တော့တယောက်နဲ့တယောက်လည်းမတူတာရှိတယ်အမျိုးသားနဲ့အမျိုးသမီးလည်းမတူတာရှိတယ်တကယ်တော့ဒီအနံ့ဆိုတာကလူရဲ့နှာခေါင်းရှူဆိုင်တဲ့လူရဲ့ပုံမှန်အာရုံပေါ့နော်အဲ့မှာမကောင်းတဲ့အနံ့ကိုသူကဘာလို့လဲဆိုလူအနံ့ဆိုကိုသိန်းနဲ့ဆိုတာလည်းတွေ့ကြတယ်။ဒါကြောင့်လေသူကတစ်ခါလေးလိမ့်တာတဲ့ထွေးတန်လေးကြောင်လိမ့်တာလေးပေါ်လာတာပေါ့နော
်။ဟုတ်ကဲ့ဆရာအဲ့တော့ဘလို့လူမျိုးပါခုနကဒီကိုသိန်းနဲ့ဟာလားပွေမွေးလေးဖြစ်ပြီးဘလို့လူမျိုးမှာဒီအနံ့တဲ့ဟိုနည်းနည်းဆိုးတယ်လေပေါ့ဆရာနော်
။အပိဋ္ဌံနေမှာလည်းကျွန်တော်စုဖို့ရအနံ့နေဒူးရင်းပြီးဆိုအနံ့နေဒူးရင်းပြီးဒီအနံ့ကိုမတိုက်တဲ့လူတွေရှိတယ်လို့ဒီအချက်သုံးပြီးအနံ့ပေါ့နော်မတိုက်ဆိုအဲ့တော့လူတွေမှာလည်းကျွန်တော်ကအနံ့နေကပူပြီးပြင်းတဲ့လူတွေတော်များများကအဝလွန်တဲ့လူတွေပေါ့နော်ဒီလိုချွေးလေပို့ထွက်တဲ့အဝလွန်တဲ့လူတွေနောက်အပူအသက်တွေစားတဲ့လူတွေအရက်တောက်တဲ့လူတွေဆေးလိမ့်တောက်တဲ့လူတွေသူအနံ့နေရနောက်အရက်ဆိုချင်းဆုပ်တဲ့နံ့လူနားကတ်လိုက်တာနဲ့အဲလိုမျိုးတွေနံ့နေထွက်တတ်တယ်နောက်ဆေးဝါးတွေတို့ပေါ့နော်ဒီစိတ်ကျမ်းမာရေးနဲ့ပတ်သက်လို့တောက်နေတဲ့ဆေးဝါးတွေကြောင့်လည်းအနံ့နေထွက်တယ်အချို့တွေကျတော့လေဒီလိုပေါ့ယောဂါကြောင့်ပေါ့နော်ယောဂါဆိုတော့ဥပမာသီတူယောဂါသီတူယောဂါသီတူတော့ပြင်းထန်နေတဲ့လူတွေမှာသူရဲ့ပါးစပ်ကသူ့ကိုယ်ခန္ဓာဒီတင်ရလို့နဲ့ဒီပေါ်တော့တကယ်အစီတုံးဆိုတဲ့စီတူကနေပြီးတော့တော်တော်ချာနေပြီးတော့အစီတုံးကြီးကြောင်းသွားတဲ့ခါကျတော့သူတို့စီးနံ့နေကိုယ်ခန္ဓာအနံ့နေရခုနပြောသလိုပေါ့ဟိုတတိနံ့နေလို့ရှင်နေတတ်တယ်အဲ့ဒီကနေမှဒီတယ်မကဆိုးရတာလေသူတောက်ကတ်ယောဂါရှိတယ်သူအသေးယောဂါရှိတယ်လို့ဆိုရင်ဟိုဘလီချင်းပေါ့တာလို့ပေါ့နော်ကျွန်တော်တို့ဒီအဲ့လိုမျိုးအနံ့နေထွက်တယ်ဒါတွေကတော့ယောဂါကြောင့်ဖြစ်တာပေါ့နော်အဲ့တော့အများစုကတော့ချွတ်ချွတ်လုံးတဲ့လူတွေမှာနော်အဲ့ဒီအနံ့နေကရတယ်လူတွေကိုမခံမရဖြစ်လာနိုင်တယ်ဘေးရလူတွေပေါ့နော်နောက်အချွေးတဲ့ဥမာအနံ့ကရက်ပိုင်းတော့အရင်ကပြောင်းသွားတယ်နော်အရင်တက်ပို့ပြီးချွတ်ချက်ပြန်လာညက်ပက်တွေပါချွေးတွေထွက်လာတယ်အနံ့ထွက်လာအဲ့ဒါမျိုးဆိုတော့ကျွန်တော်ဆရာအောင်နဲ့တက်တာကိုလိုသားပါပြီ
ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂအစစ်မဖြစ်ခင်ပါပေါ့ဆရာနော်ဒီပုံမှန်အဖြစ်နဲ့ဒီထွက်တဲ့ချွေးကခန္ဓာကိုယ်ရဲ့ဘယ်နေရာတွေမှာအဓိကနံလေးရှိလဲဆရာ
ခုနချွေးထွက်ကလင်းနေခေါ်တာပေါ့နော်အဲ့ဒါလေးကကလင်းငယ်လေးတွေမှာရှိခဲ့တယ်မရှိဘူးပေါ့အပုတ်ခရင်းကလန်ခေါ်တာပေါ့အဲ့ဒီကလန်နေတော့မမများကလူရဲ့ဂျိုင်းပေါ့နော်ဂျိုင်းအောင်ပါသူ့ကိုဂျိုင်းရင်ကဒီလိုကလန်နေစုနေဂျိုင်းကမဲအောင်မဲနေတယ်တော့ဒီအခြေပြအကြောင်းနဲ့မတူဘူးအဲ့ဒီတူအတင်းကိုတော့နားနောက်ပိုင်းမှာထွက်တာရှိတယ်တော့နောက်ခါကျကျပေါင်ကံနေမှာရှိတယ်စူပတ်ပတ်လေးမှာရှိတယ်အဲ့တော့ဂျိုင်းကြရဲ့ပေါင်ကြရဲ့ချက်ချက်ပြည့်စုချက်ပြည့်နန်းနေတဲ့လိင်အင်္ဂါမှာရှိတယ်လို့နောက်ဂျင်းသားပေါ့နော်အဲ့နောက်မျက်ခုံ နှစ်ခေါင်မှလည်းလိုပဲဖြစ်တတ်တယ်ဒီကဒီနေရာတွေမှာအပိုခရင်ဂလန်ဆိုတဲ့ထွက်ထွက်ကလန်တွေအများကြီးရှိတာကိုသူ့ရဲ့အဲ့လိုနေရာတွေကထူးထူးခြားခြားအနှံ့တွေရတတ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ဒီခြေထောက်ပါပါဆရာ
ခြေထောက်ကြတော့ချွေးမြက်ဝက်နေတယ်လို့ပြောပါဒီခြေအိတ်တွေဝက်နေတယ်ဆိုခြေအိတ်ကလည်းပြောအပြင်ကိုလည်းချွေးထွက်တဲ့ဟာဥစ္စာအဝေးမပြန်နိုင်ဘူးပြန်ပြင်းမှာပက်တီးရီးပေါက်လာတယ်လူရဲ့ခြေထောက်ကနမ်းတယ်ဒါပေမဲ့ခြေအိတ်တစ်ချက်အိတ်ဖွဲ့သွားပြီးပြီးနောက်အိတ်ခြေထောက်ကနမ်းတယ်ခြေအိတ်ကနမ်းနေတယ်ဒါကြောင့်ကျွန်တော်ကခြေအိတ်ကိုမကြခဏဆေးကြောဆွာတာအပူနေမှုလှမ်းရတာလို့ပဲခြေထောက်ကိုဆေးရတယ်လို့ပဲဆိုတော့တော်တော်များများကခြေအိတ်ကြောင့်ခြေအိတ်ကဖုံးထားတာပေါ့ဒီလိုပဲဒီလိုပါစီယာတက်တက်တက်ထားတယ်။တော့ရေရင်ပြင်ကားကိုတန်းဖုံးတဲ့အဲ့ဒီအနက်နေရာအများကြီးနေတတ်ပါတယ်
။ဟုတ်ကဲ့ဆရာ။အဲ့တော့ခုနကဒီခြေထောက်အတွက်ဆရာဒီခြေထောက်ဆေးတာမျိုးဒီချွေအနက်ပြန်အောင်ပေါ့နော်။အငွေပြန်လို့တာမျိုးအပြင်တခြားခုနကဒီဖြစ်တဲ့နေရာတွေအတွက်ကဘယ်လိုမျိုးကာကွယ်လဲလဲဆရာ။ဒီအနက်ကမဆိုးအောင်
။အဓိကတော့ကျွန်တော်ဂျိုင်းမွေးတွေရှိလို့ရှိရင်ဒီထဲမှာကျွန်တော်အငွေရချွေရအငွေမပြန်နိုင်ဘူးလေ။အဲ့ဂျိုင်းမွေးရိတ်ပြရတာဆိုရင်သူဂျိုင်းကိုချွေးဆုပ်တဲ့အဲတစ်ပရန်လို့ပါတော့ဒီလိုဒရန်လို့အလိုလေးလိမ့်ရတာရှိပါတယ်နေ့စဉ်ရေချိုးရမယ်ဆက်ပြားတွေတိုက်ရမယ်ပေါ့နော်အင်ဂျီလုံကြီးတွေမှာလည်းတွေ့နေတဲ့ကြောင့်အင်ဂျီလုံကြီးတွေကျွန်တော်နေ့စဉ်လဲရမယ်အဲလိုမျိုးတွေပေါ့နော်တန့်ပြန်တဲ့ဝက်ကလေးတွေဝေးရမယ်အပူဆက်တွေစိတ်မစားဘူးပေါ့ချက်တုံလူတွေချက်တုံလူတွေနောက်အသားတွေလီရဲ့အသားတွေပေါ့စိတ်သားမဲသားတွေနားဒါတွေလည်းအနံ့ပြင်းတဲ့အထက်မှာပါတယ်လို့ကျွန်တော်တွေ့ရှိထားပါတယ်နောက်ခါကျရင်ကျွန်တော်တို့ပြောတဲ့တင်းင်းသီးပေါ့တင်းင်းသီးကတော်တော်အနံ့ဆိုးတာအဲ့ဒီတော့လို့ရှိရင်ရည်ရွယ်ဆိုရမယ်အဲ့လိုမှကျွန်တော် tree ထက်အတက်တွေကိုထိန်းသိမ်းပေးထားလိုက်ပါတော့နော်အဲ့တော့ကျွန်တော်ကတချို့ဒီဂျိုင်းကစသည်နဲ့နေရာမျိုးဆက်ပြဆက်ပြချက်တက်တက်ပြေလို့လှုပ်ရတာပါတော့နော်ပိုးတက်စေးပါတဲ့ဆက်ပြတွေလို့ပေါ်ကောင်းတာဘာကြောင့်လဲဆိုတော့ဒီ bacteria တွေကြောင့်သူကအချိန်ပေါက်သွားတာကို tension ပေးအချိန်ပေါက်သွားလို့အနံ့ဖြစ်တာဒီခါကျတော့လေဒီကခွေးနံပြောက်စေးတွေအရန်တုံးတယ်တုံးတဲ့ခါကျအဲ့ဒီမှာဓာတုပစ္စည်းတွေပါလာတော့အခုနောက်ပိုင်းမှာဒီဓာတ်ဒီခွေးနံပြောက်စေးတွေကသူတို့ရင်သားကတည်းကဖြစ်တယ်လို့ဒါ plastic ကစားတဲ့လူတော့ကျွန်တော်တို့ဆက်ဆက်မှုတွေတွေ့ရှိလာတာပေါ့အဲဒါကြောင့်ကျွန်တော်ဒါမျိုးဒီလေအသိပြောရဆိုင်ရမလေးငယ်နဲ့ short လေးမျိုးပေါ့နော်ခုနကခွေးထွက်စုံတဲ့လူတွေကြတော့ကျွန်တော်ခုနကကျင်းကျင်းချိုင်းနေမှာဒီလိုတော့မသုံးနဲ့ဆိုတော့ကျွန်တော်ကနှစ်ဖုံးလောက်ထိတော့လောက်ရတယ်ဆိုတော့ခြေကနေနေအများများတဲ့အဲဒီခြေကနေနေခွေးစိတ်ဖြတ်ထုတ်တာလေတော့မှခွေးစိတ်တဲ့နည်းချက်ပေါ့နော်ဒီခုနိုင်ငံမှာတော့မရှိသေးဘူးခြားနိုင်ငံတွေမှာဒီချိုင်းမှာရှိတဲ့ခြေကနေနေကိုခွေးညက်ခွေးထုတ်ပြတာအဲ့ဒီနေရာကိုဘိုတောက်ဆိုတဲ့ဆေးတွေထိုးပြီးထရီမထအောင်လုပ်တာအဲ့လိုမျိုးရကျွန်တော်ကုသတာရရှိတာပါเนา
ะဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာခုနဆရာပြောတဲ့ဒီထွေးထွက်ညာပြီးတော့ပေါ့เนาะယောဂအဖြစ်သတ်မှတ်နိုင်တဲ့အဆင့်ဆိုတာကတော့ဘယ်လိုမျိုးအဆင့်ဆိုတာဆရာ
အဓိကကတော့လူတွေတရားလူကအနတ်မခံနိုင်အောင်ဖြစ်နေမယ်ယုတ်တရအနတ်ပြောင်းသွားမယ်ပေါ့เนาะဘယင်းတဲ့ချွေးတွေပိုထွက်လာမယ်ညဘက်ချွေးကိုချွေးတွေထွက်နေမယ်ဆိုတော့ဒါဆရာအောင်လည်းပြသမယ်ဆရာအောင်ကဥစ္စာတကူလုံးတော့စစ်ဆေးတာပေါ့เนาะဥစ္စာစီချိုရှိလားပြီးလို့တွေးလို့ရှိသလားဒါတွေကစတိုင်းပါပေါ့เนาะချက်ကပျက်စီးနေလားတဲပျက်စီးနေလားဒါတွေကြောင့်အနတ်ထွက်တာလားပေါ့เนาะစစ်ဆေးပြီးတော့စစ်ကိုပါပေါ့အဲ့တော့ခုနပြောတဲ့ apocrine gland တွေပေါ့ချွေးထွက် gland တွေညာနေလည်းခွက်စိတ်ထားတွေပါမှာပေါ့เนาะအဲ့တော့ဒါမျိုးတွေကတော့ဒွေတရှင်းရတော့နံပါတ်ဆရာအောင်ကအားပေးရတာပေါ့เนาะဒွေအဲ့တော့အဝလုံလို့ရှိရင်လည်းအဝလုံတာတွေကိုကျွန်တော်ရှင်းရမယ်ပေါ့เนา
ะဟုတ်ကဲ့ချစ်စီများကြည့်ပါလေဆရာ
ဥမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့ဥအောင်ခင်ရဲ့မြန်မာအရေးတုံတက်ချက်အစီအစဉ်ပဲဖြစ်ပါတယ်။တဘာဝတယံဇာတာနဲ့ပတ်သက်တဲ့လုပ်ပိုင်ခွင့်တွေကိုဖက်ဒရယ်နီးအရခွဲဝေတတ်မှတ်နိုင်ရင်လဲပြည်ပကကိုဖြည့်ရှင်းနိုင်ပွဲရှိကြောင်းတုံတက်ထားတဲ့စာတမ်းအကြောင်းနဲ့ပတ်သက်လို့ဥအောင်ခင်ကတုံတက်တင်ပြထားပါတယ
်။တန်းကြီးတဲ့ကရေပေါ်မြေအောက်သဘောဝဆင်းရဲသက်သက်ရဲ့ပိုင်ရှင်ဟာနိုင်ငံတော်ဖြစ်တယ်လို့မြန်မာနဲ့အခြားနိုင်ငံတွေရဲ့အခြေခံဥပဒေနဲ့အခြားဥပဒေတွေမှာပေါ်ပြကြပါတယ်။ဒါပေမဲ့သဘောဝဆင်းရဲသက်သက်ကိုစီမံခန့်ခွဲပြီးအချို့အပြတ်ခန်းစားပိုင်ခွင့်ကိုတော့ဗဟိုအစိုးရနဲ့ပြည်내အစိုးရအကြားဥပဒေအရဖြန့်ဝေထားပါတယ်။ပြည်내အစိုးရတွေကိုလုပ်ပိုင်ခွင့်ပေးတာကိုသဘောဝဆင်းရဲသက်သက်ဖက်ဒရယ်စနစ်လို့ခေါ်ကြောင်းNatural Resource Governance Institute ရဲ့တွင်ရတဲ့ဇန်နဝါရီလထုတ်စာရမှာဖော်ပြထားပါတယ်။ဒီစနစ်မျိုးကိုမြန်မာပြည်မှာလည်းသုံးနိုင်ကြောင်းတင်ပြထားတာပါပဲ။အရသာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေငြိမ်းချမ်းရေးဆွေးနွေးစီမှာဗဟိုအစိုးရနဲ့ပြည်နယ်တိုင်းအစိုးရတွေအကြားလုပ်ပိုင်ခွင့်အာဏာခွဲဝေမှုနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။ဒီမှန်ချက်ကဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးလို့ဆိုပါတယ်။ဒီသဘောနဲ့ကြည့်ရင်ပြည်내တိုင်းဒေသကြီးတွေကိုရပိုင်ခွင့်ပိုပေးရပါလိမ့်မယ်အခုချိန်ထိသဘောအပြန်အစားတထုတ်ယူမှုကိုဗဟိုအစိုးရက လဝတီအုပ်ချုပ်ကင်ထားပါတယ်။ဒါကြောင့်တိုင်းရင်းသားတပ်ဖွဲ့တွေကလည်းသူတို့ပိုင်နယ်ထဲကသဘာဝတရားစတ္တကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းကြပါတယ်
။2008အခြေခံဥပဒေအရပြည်내နယ်တိုင်းတွေမှာလုံနိုင်ကင်နိုင်တာလေးတွေရှိလာပါတယ်။တနိုင်တစ်ပိုင်းနဲ့အသေးစားလုပ်ငန်းတွေကိုဒေသန္တရအစိုးရကလိုင်စင်ချပေးနိုင်ပြီးအချို့သောအခွန်အခတွေကိုစည်းကြပ်ပိုင်ခွင့်ရှိလာတာဟာထင်ရှားတဲ့ပြောင်းလဲမှုလို့ဆိုပါတယ်။အခွန်ဝင်ငွေခွဲဝေပေးမှုမှလည်းတိုးတက်လာပါတယ်။ဒါပေမဲ့ပြည်ထောင်စုအဆင့်မှသာစီမံခန့်ခွဲမှုတွေဆက်လုပ်နေတဲ့အတွက်ဘူချုပ်ကန်မှုကိုမျှော်မှန်းသလောက်မလျှော့နိုင်သေးဘူးလို့ဆိုပါတယ်။ညဉ့်ညံရေးဆွေးနွေးပွဲမှာတဘာဝတယံဇာတာကိစ္စကိုဆွေးနွေးတာမျိုးမရှိသလောက်ဖြစ်နေပါတယ်။ဒါကြောင့်မို့တယံဇာတာခွဲဝေမှုနဲ့ပတ်သက်ပြီးပုံစံအမျိုးမျိုးကျင့်သုံးဖို့ကိုစာတမ်းမှာတင်ပြထားပါတယ်။ဘူအစိုးရတာဝန်နဲ့ဒေသန္တရအစိုးရတာဝန်ကိုခွဲခြားတာမျိုးရှိသလိုပူးတွဲတာဝန်ယူတာမျိုးလည်းရှိပါတယ်။
တန်းကြီးကိုလိုက်ပြီးတရားစတာခွဲဝေမှုပုံစံအမျိုးမျိုးပြောင်းလဲသွားတာတွေ့ရပါတယ်။အားလုံးနဲ့တင့်တော်တဲ့စံပြပုံစံဆိုတာမရှိပါဘူး။နိုင်ငံရဲ့အခြေအနေကိုလိုက်ပြီးလုံခြုံရေးအတိုင်းအတာဟာပြောင်းလဲသွားပါတယ်။ဘိုးအစိုးရကဥပဒေပြဋ္ဌာန်းပြီးပြည်내အစိုးရကိုအကောင့်ထဲပေါ်စေပြီးစောင့်ကြည့်ခိုင်းတာမျိုးလုပ်လို့ရှိပါတယ်။မွန်ဂိုလီးယားနိုင်ငံမှာဆိုရင်တပ်ထုတွင်ဆိုင်ရာပတ်ဝန်းကျင်ကိစ္စမှာခိုင်အုပ်ချုပ်ရေးမှုကိုအနာပိုင်းအဖြစ်သတ်မှတ်ထားပါတယ်။ဈေးကမ်းပေါက်ပြတဲ့ကုမ္ပဏီတွေကိုအပြစ်ပေးနိုင်ခွင့်အနာကိုဒေသန္တရအဖွဲ့အစည်းကိုပေးအပ်ထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့သဘာဝတရားဇာတ်တမ်းနဲ့ပတ်ဝန်းကျင်ဌာနကဒေသဆိုင်ရာရုံးခွဲဟာစောင့်ကြည့်ရေးအနာပိုင်းဖြစ်ပါတယ်။သူတို့ဟာဘူအစိုးရကတာဝန်ပေးတဲ့အတိုင်းလုပ်ဆောင်ကြရပါတယ
်။ရေနံတန်းခွင့်နဲ့တပ်တူတွင်ကိစ္စမှာဘူဟုနဲ့ဒေသန္တရအစိုးရတို့ပူးတွဲတာဝန်ယူလာမျိုးလည်းရှိပါတယ်။ဖိလစ်ပိုင်နိုင်ငံမှာဘူဟုအစိုးရကလုပ်ပိုင်ခွင့်လိုင်စင်ချပေးတဲ့လုပ်ငန်းဟာဒေသခံအာဏာပိုင်ရဲ့အတည်ပြုချက်ရယူဖို့လိုပါတယ်။အော်စတြေးလျနိုင်ငံမှာကမ်းလွန်ရေနံတန်းခွေလုပ်ပိုင်ခွင့်ကိုဘူဟုနဲ့ပြည်နယ်ပူးတွဲအာဏာပိုင်အဖွဲ့ကဆုံးဖြတ်ပါတယ်။အများသောအားဖြင့်ဒေသဆိုင်ရာအစိုးရတွေကိုတာဝန်ပေးလို့ရှိပါတယ်။ပတ်ဝန်းကျင်တည်ခိုက်မှုအသေးစားလုပ်ငန်းနဲ့ကျမရေးအခြေအနေစတာတွေကိုဒေသခံအာဏာပိုင်တွေကစောင့်ကြည့်ဖို့တာဝန်ယူရပါတယ်။ဒေသကိုထိခိုက်နေတဲ့လုပ်ငန်းမှာဒေသခံအာဏာပိုင်ကိုတာဝန်ပေးတဲ့သဘောပါပဲ။ကုမ္ပဏီကြီးငယ်တွေနဲ့သဘောတူညီချက်ရယူမှုအခွန်စည်းကြမှုစတာတွေကိုဘဟုအစိုးရကတာဝန်ယူလုပ်ကင်တာကများပါတယ
်။မြန်မာနိုင်ငံအနေနဲ့ဘဟုနဲ့ပြည်နယ်အစိုးရတွေတာဝန်ယူရမယ့်ကိစ္စတွေကိုအတိအကျသတ်မှတ်ဖို့လိုပါတယ်တဲ့။ဥပဒေပြုမှုအကောင့်တဲပေါ်မှုစောင့်ကြည့်မှုစတာတွေကိုအစုအဖွဲ့ကဆောင်ရွက်ရမယ်ဆိုတာကိုရှင်းလင်းပြသစွာသိဖို့လိုပါတယ်။လုံးလုံးတဲ့လုပ်ငန်းတွေထပ်နေပြီးရှင်းလင်းမှုမရှိတာဟာပြဿနာဖြစ်နေပါတယ်။ဥပမာပြည်ထောင်စုအဆင့်ကိုစောင့်ကြည့်ရေးတာဝန်ပေးတာဟာလက်တွေ့မလုပ်နိုင်အောင်ဖန်တီးထားတယ်လို့ဖြစ်ပါတယ်။ဒါကြောင့်ဒေသဆိုင်ရာအစုအဖွဲ့တွေပါဝင်ပြီးတာဝန်ယူနိုင်မှုအထူးလိုအပ်နေပါတယ်။သဘောတရားဇာတ်တက်စီမံခန့်ခွဲမှုမှာပါဝင်ဆုံးဖြတ်လို့တဲ့ဒေတာကအဖွဲ့အစည်းတွေမှာစားဆောင်နိုင်ရင်ရှိဖို့လိုပါတယ်။ပြည်နယ်နဲ့တိုင်းကအခွန်ကောက်ခံရင်အခွန်ငွေစီမံခန့်ခွဲမှုစွန့်ရည်ရှိဖို့လိုပါတယ်။ဒီတော်စုအစ်င့ကအခွန်ကောက်ခံနေတာဟာထိရောက်မှုမရှိလို့ပြင်ဆင်ရပါလိမ့်မယ်လို့ဆိုပါတယ်။ဘဟုနဲ့ပြည်နယ်အကြယုံကြည်မှုတိဆောက်ရမှာပွင့်လင်းမြင်သာဖို့အရေးကြီးပါတယ်။ဗန္ဒာရေးဆိုင်ရာလုံခြုံရေးလွှဲပြောင်းတဲ့အခါမှာဝင်လေမြင်သာစွာဆုံးဖြတ်ချက်ချနိုင်ဖို့လိုအပ်ပါတယ်။လုံပိုင်ခွင့်နဲ့ခွဲဝေခွင့်ကိုရှင်းလင်းစွာသတ်မှတ်ဖို့အရေးကြီးကြောင်းစာရမ်းမှာတင်ပြထားပါတယ်ခင်ဗျာ
။ဥုံခင်ရဲ့မြမကြီးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါ။အခုတော့တိုင်းသားဒေသတွေမှာဖြစ်ပျက်နေတာတွေကိုစူးစိတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ရပါမယ်။ထိုင်းခြေဆိုင် PNI ဝိုင်းတော်သားတွေကထုတ်လွှင့်တာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာကတော့အင်းရမြန်မာနယ်စပ်မှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေကြံနေဖြစ်ပွားခဲ့ပါတယ်။ NCA lama yi thupu tuban twa me Green New Da Tutet Yi Party KNPP apo lu ju thauk khan pwe pyu lut khe de so ran ne Shanbi ne myaw pai mu se myu ne re ga tikhat tak khan mu chaung deita khan ni tikhan mu apo blo kya yai ni ba de le so ran rei ko ja da ya ma ba ကျမကနန်းဟောင်းမှာရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါလီလာကြော်ကြာညင်တဲ့နေရာကနေအိန္ဒိယမြန်မာနယ်စပ်မှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့အကြားတကြောပြန်တိုက်ခိုက်မှုတွေဒီရအတွင်းမှာပြန်လည်ဖြစ်ပွားလာပါတယ်မေလ14ရက်နေ့ကအိန္ဒိယမြန်မာနယ်စပ်ကလတံမြစ်ကြောင်းကုန်ပြင်ရွာအနီးမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့တနေကုန်တိုက်ပွဲဖြစ်ပွားခဲ့ ကာနာကတရင်ထုတ်ပြန်ထားပါတယ်မေလ9ရက်နေ့ကကုန်ပြင်ရွာအနီးကပင်မချောင်းထဲမှာဖြစ်ပွားတဲ့တိုက်ပွဲမှာလေတမရော်ဘက်ကအနည်းဆုံး3ဦးသေဆုံးပြီးတန်ရရသူတွေရှိခဲ့တယ်လို့မေလပထမဘက်ကအိန္ဒိယမြန်မာနယ်စပ်ကုန်ပြင်ရွာအနီးမှာမြန်မာအစိုးရတပ်မင်းပြအခြေစိုက်ခလာရ9လေးတက်တဲ့ ရခိုင်တပ်မတော်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာတပ်မတော်ဘက်က၄ဦးကြာဆုံးခဲ့တယ်လို့လဲရခိုင်တပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးကရင်နေမျိုးရာတိုးတက်ရေးပါတီ KMPP
အနေနဲ့အစီလက်မှရေးဆွဲနိုင်ရေးဆက်လက်ကြိုးပမ်းသွားမယ်ဆိုပြီးသဘောတူညီချက်ပေါ်ဒေသခံအာဏာပိုင်တို့ကြီးကြပ်မှုနဲ့မေလ15ရက်နေ့ကလွယ်ကော်မြို့ကစ်တူဘူးကွင်းမှာလူစုဆောက်ကံပွဲပြုလုပ်ခဲ့ပါတယ် အဆိုပါလူစုဆောက်ကံပွဲကိုကြရပြင်းနယ်ရှိခွန်နယ်မြို့နယ်ကပါရာရေးလူမှုရေးယဉ်ကျေးမှုအဖွဲ့ဝင်တွေပါဝင်ပြည်သူလူစု2000ကျော်ဆက်ရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ ကရင်နီမျိုးရာတိုးတက်ရေးပါတီ KMPP နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့ဟာဧပြီလ26ရက်နေ့နဲ့28ရက်နေ့လွယ်ကော်မြို့မှာတွေ့ဆုံခဲ့ပြီး NCA များစုလက်မှတ်ရေးဆွဲနိုင်ရေးဆက်လက်ညှိနှိုင်းဖို့သဘောတူညီကြောင်းပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ KMPP ဟာအစိုးရနဲ့ပြည်နယ်စစ်ပြည်ထောင်စုအစစ်အပြစ်ခံရစရေးဆောင်ရွက်ထားပေမဲ့ NCA လက်မှတ်မရေးဆွဲနိုင်သေးတဲ့ UNSC
ဖွဲ့ဝင်လည်းဖြစ်ပါတယ်။ရှမ်းပြည်တောင်ပိုင်းလမ်းခဲခရိုင်မောက်မိုင်မြို့နယ်မှာအစိုးရတပ်မတော်ရဲ့စစ်ကြောင်းတစ်ကြောင်းကနေ တိရခန်လူထု၃ယောက်ကိုရှမ်းတပ်ဖွဲ့အစီအက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်
ဒီနေ့အသက်30ငါးနှစ်တော့ဖြစ်ကြပါတယ်။ရွာသားတုံးယောက်စလုံးဟာဦးခေါင်းလက်သွေမှာဒဏ်ရာတတိယရှိခဲ့ကြပြီးလက်ရှိမှာတော့ဝမ်းမိုက်စားရွာသားဇိုက်လွယ်ဟာဒဏ်ရာပြင်းထန်တာကြောင့်ဆေးကုသမှုခံယူနေရတယ်လို့သိရပါတယ်။သူတို့သုံးဦးကိုမေလ9ရက်နေ့ကစစ်ကြောင်းနဲ့အတူဖမ်းဆီးခေါ်ဆောင်သွားပြီးမေလ11ရက်နေ့မှာပြန်လွတ်ပေးခဲ့တာဖြစ်တယ်လို့မော့မိုင်းတရားခံဆက်ဆိုင်ကပြောပါတယ
ကျိုးတရာသတင်းဖြစ်တဲ့ဆိုပြီးဆောင်းလွေရေးဝန်ကြီးဌာနကထုတ်ပြန်ကြေညာထားပါတယ်။လက်ရှိမှာကျိုင်းစာလပင်ကျိုးတရာကိုခန္ဓာဝင်ဆက်သုံးတန်အောင်ရှင်းရှားထားပြီးဖြတ်တန်းဖွင့်ပြုထားပါတယ်။ကျိုင်းစာလပင်ကျိုးတရာကိုလာမယ့်နှစ်မှာတည်တည်ဆောက်သွားဖို့သရတဲ့မတိဆောင်မိကာလတွင်လက်ရှိကျိုးတရာကိုအန္တရာယ်ကင်းစွာသွားလာနိုင်ဖို့ပြုပြင်တင်းတင်းကြွမယ်လို့လဲဆိုပါတယ်။ အရှိနှစ်ထောင်ကိုရပြည့်ရှိတဲ့ဂျိုင်းစာရပင်ကျူဒရာကိုထောင်ကိုရကုသကြောင့်နဲ့မလ၂၆ရက်နေ့ကစတင်တည်ဆောက်ခဲ့တဲ့တန်ပေါင်းကျူဒရာမျိုးစားဖြစ်ပြီးမြန်မာအင်ဂျင်နီယာတရုတ်အင်ဂျင်နီယာတွေကတာဝန်ယူဆက်လုပ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံတစ်ခုလုံးမှာကျူဒရာ၂၉စင်းရှိပြီးဂျိုင်းစာရပင်ကျူဒရာနဲ့မကွေးတိုင်းဒေသရှိမက်စလီကျူဒရာနဲ့ဆင်းဟာဆူရွားတဲ့သရဖြစ်နေ
ဒီနေ့ကနေတရရနိုင်ငံရောက်မွန်လုံငန်းရှင်၁၉ဦးပါဝင်တဲ့မွန်လုံငန်းရှင်များအတင်းဖြစ်မြောက်ရေးကော်မတီကိုမေလ၄ကမော်လမြိုင်မြို့မှာဖက်စည်းခဲ့ပါတယ်။လာမယ့်၁၈လအတွင်းမှာမွန်လုံငန်းရှင်များအတင်းကိုအကောင့်ထည့်ဖို့သွားမှာဖြစ်တယ်လို့ရန်ကုန်ဘကူမန္တလေးတို့မှလည်းဆက်လက်ဖက်စည်းသွားပြီးတော့ ဂျပန်သားမဲလို့မင်းပညာဆန်းကဖြစ်မြောက်ရေးကော်မတီအခမ်းအနားမှာပြောကြားခဲ့ပါတယ်။ပြည်တော်စုတိုင်းနာရေးရာဝန်ကြီးဌာနလမ်းညွှန်မှုနဲ့ပြည်တော်စုတိုင်းနာလုပ်ငန်းရှင်များအသင်းကိုဖက်စည်းထားခဲ့ပြီးတက်ဆိုင်ရာတိုင်းနာအတ္တီအလိုက်လုပ်ငန်းရှင်များအသင်းဖက်စည်းနိုင်ဖို့အတွက်ဂျပန်လုံဆောင်နေတာဖြစ်တယ်လို့သိရပါတယ်။
ခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ထဲမှာရှိတဲ့လောင်စာရုံကိုတရားမျိုးသားလူမျိုးရေးတပ်မတော်ကဝင်ရောက်ပစ်ခတ်လို့လုံခြုံရေးရဲနဲ့ပြည်သူ့စစ်ပူပေါင်းတပ်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်လူသူ30ကျော်သေကြီးဒဏ်ရာရရှိခဲ့ပါတယ်။လူသူနေရဲမှာအခုလိုမျိုးပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားတဲ့အပေါ်လူထုငြိမ်းချမ်းစွာနေထိုင်နိုင်ရေးအတွက်ဘလို့နီးလန်းတွေနဲ့အဖြေရှာတင်တယ်လဲနမဟောမကလည်းစူးစီးတင်ဆက်ပေးထားပါတယ်
။မေလ12ရက်နေ့မနက်ပိုင်းကမူဆယ်မြို့နယ်နံပေါ်တသားထိပ်နောင်ရန်ရွှေလင်းမြစ်ကူကတော့စိတ်နဲ့မူဆယ်မြို့တပတ်ကန်းဆယ်လအုပ်စုတွေမှာတအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ကနေဝင်ရောက်တိုက်ခိုက်မှုကြောင့်လောင်ကစားရုံလုံးချုံရေးယူတဲ့ရဲနဲ့ဌာနေပြည်သူစစ်တို့ပါဝင်လူပေါင်းအယောက်20သေဆုံးပြီး26ဦးဒဏ်ရာရရှိခဲ့ကြပါတယ်။လောင်ကစားဝိုင်းကိုသာပြစ်ခတ်တယ်ဆိုပေမဲ့ပတ်ဝန်းကျင်အနီးအနားကလူထုကိုပါထိခိုက်သေဆုံးစေတာကြောင့်လုံးဝလက်မခံနိုင်တဲ့အခြေအနေဖြစ်ကြောင်းရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်ကပြောခွင့်ရဆိုင်လက်ကအခုလိုစပြောပါတယ်
။ပြစ်ခတ်တိုက်ခိုက်မှုဖြစ်ပြီးတော့မှလူထုတွေဒဏ်ရာရတဲ့ကိစ္စလှုပ်ဆောင်တဲ့အဖွဲ့အစည်းအကုန်လုံးကိုရှုံချပါတယ်။တက်တက်မခံနိုင်ပါဘူး။ဒီလောင်ကစားဝိုင်းရှိနေတဲ့ကိစ္စကိုအစိုးရကို၌ကပြည်ပြည်စည်းတောင်းယူဖို့လိုအပ်ပါတယ
်။တအန်းအမျိုးသားပါတီ TNP ရဲ့ CEC လည်းဖြစ်ပြည်ထောင်စုငြိမ်းချမ်းရေးပူးပေါင်းဆောင်ရွက်ရေးလုပ်ငန်းကော်မတီ UPDJC ရဲ့အတွင်းရင်မှုလည်းဖြစ်တဲ့တလဖီကတော့လောင်ကစားဝိုင်းတွေကြောင့်အခုလိုဖြစ်ရတာဖြစ်ပြီးအစိုးရဘက်ကနေဒီလောင်ကစားဝိုင်းတွေကိုကင်တွယ်ဖြေရှင်းပေးသင့်ကြောင်းပြောဆိုပါတယ်။
အစိုးရကဒီလိုင်စင်ရတဲ့အပင်းခန့်တွေလောင်ကစားခန့်တွေကိုခွင့်ပြုထားပေမဲ့လို့တော်လိုင်းရင်အားစုတွေကလူထုတွေမျက်နာမှာစိုးလို့ဝင်ပြီးတော့မှပိုက်တယ်လို့တစ်ဖက်ကအဲ့လိုပြောဆိုတယ
်လူထုအနေနဲ့ငြိမ်းချမ်းစွာနေထိုင်သွားလာနိုင်ဖို့အတွက်အဓိကနိုင်ငံရေးတွေ့ဆုံဆွေးနွေးမှုနည်းလမ်းဖြစ်တာဖြေရှင်းနိုင်မှာဖြစ်ကြောင်း SNLD ပါတီကဆိုင်းလက်ကပြောပါတယ်မူဆယ်မြို့မှာနေထိုင်တဲ့သူတွေကတော့တိုက်ပွဲတွေတနက်တန်တွေလက်လုံမိုင်းပောက်ကွဲမှုတွေမကြခဏကြားနေရသလိုတိုက်ပွဲဖြစ်ပွားရင်တနက်ပြစ်ခတ်ခံရရင်လည်းပြည်သူတွေထိခိုက်သေးဆုံးနေရတာကြောင့်စိုးရိမ်စွာနဲ့နေထိုင်နေရတယ်လို့ပြောဆိုပါတယ်
။ဆက်ပြီးတော့မွန်ပြည်နယ်မော်လမြိုင်မြို့မှာပြီးခဲ့တဲ့တနင်္လာနေ့ကကျင်းပပြီးစီးခဲ့တဲ့ဒုတိယအကြိမ်မွန်နိုင်ငံရေးညီလာခံကနေဆုံးဖြတ်ချက်6ချက်ချမှတ်တဲ့အထဲမှာမွန်ကိုစားပြုပါတီတည်ထောင်ရေးအတွက်21ဦးကော်မတီကိုဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်။နီလာခံဆုံးဖြတ်ချက်အရနိုင်ငံရေးပါတီအသစ်တစ်ခုထပ်မံပေါ်ထွက်လာဖို့ရှိနေပါတယ်။ဒီအပေါ်မွန်နိုင်ငံရေးပါတီတွေအနေနဲ့ဘလို့အမြင်ရှိနေကြပါသလဲဆိုတာကိုမိကလျာမွန်ကနေစုစည်းတင်ဆက်ပေးထားပါတယ်ရှင
်။မွန်နိုင်ငံရေးညီလာခံကနေဆုံးဖြတ်ချက်အရနိုင်ငံရေးပါတီမှတ်ပုံမတင်မိကြကာလမှာမွန်နိုင်ငံရေးပါတီတွေနဲ့ဆွေးနွေးသွားမယ်လို့21ဦးကော်မတီဒုက္ခောင်းဆောင်ဒေါက်တာအောင်နိုင်ဦးကပြောပါတယ်
။ဒီအားလုံးစစ်ကြည့်ရင်းလေးရတဲ့တခုတည်းစစ်ကြည့်ရအတွက်ကိုဟိုနှစ်သက်ပါတီရလည်းနော်သဘောထားကြည့်ကြည့်နဲ့နော်လက်ခံစဉ်းစားပြီးတော့ယူသားတဲ့ပေါင်းစုမှုကိုရရှိရေးအတွက်ကိုကြည့်နိုင်ဆောင်ရွက်မယ်ဆိုလို့ရှိရင်ကအားလုံးအတွက်တကယ်ကိုပြင်းနေစရာကောင်းတဲ့အောင်မြင်မှုတစ်ခုတစုတစည်းနဲ့ဖြစ်လာနိုင်လိမ့်မယ်လို့ဒါကျွန်တော်တို့ယူဆတယ်
ကြာကာလတွေမှာလဲ28ဦးပါမွန်နိုင်ငံရေးဥဆောင်ကြံပေးဖွဲ့ရဲ့ဂျာဝင်ဆောင်ရွက်မှုနဲ့မွန်မျိုးသားပါတီ MNP မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANTP တို့နဲ့အတူမွန်ပါတီပေါင်းစည်းရေးဖြစ်မြောက်အောင်ကြိုးပမ်းသွားမယ်လို့လည်းဆိုပါတယ်။မိမိတို့မွန်နှစ်ပါတီပေါင်းစည်းရေးကြိုးပမ်းနေတဲ့ကြာကာလမှာနောက်ထပ်ပါတီတစ်မဖွဲ့စည်းသေးဘူးလို့လည်းမွန်မျိုးသားပါတီထွေထွေတွင်းရင်းမှုနာနီယသမကအခုလို့ဆိုပါတယ်
။ပါတီဆောင်ဒီမိုကရေစီဖြစ်မှာပါတီအခုကိုထောင်နေဆိုတာလူတိုင်းကသိရရှိတယ်ဆိုတော့လည်းပဲလူမျိုးကြီးကိုဥတည်နေတဲ့လူမျိုးကြီးကိုကောင်းကျင်နေတဲ့လက်ရှိရှင်ကြီးအောက်မှာသူ့ဒီပါတီဖွဲ့လိုက်တာဖြစ်ဖြစ်ဖြစ်ဖြစ်ပြီးဆိုတာကဒီဒီကြားအပေးအဆုံးဖြတ်ပေးပါလား
။မွန်ပြည်တစ်ပါတီအနေနဲ့မွန်နှစ်ပါတီပေါင်းစည်းရလတ်ကို2018ခုနှစ်ကုန်မတိုင်ခင်မြင်တွေ့လို့ပြီးအမှန်တကယ်ပေါင်းစည်းမှုမဖြစ်ခဲ့ဘူးဆိုရင်ဒီနှစ်ပါတီကိုချမ်းသာရလိမ့်မယ်လို့ဒုဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်
။2018ခုနှစ်ထိကိုနှစ်ပါတီကမပေါင်းဖြစ်ရင်ကျွန်တော်တို့ကတော့နောက်လီလာတူရှာတော့
2012ခုနှစ်ကလေးကမွန်နှစ်ပါတီပေါင်းစည်းရေးအတွက်ကြိုးပမ်းလာခဲ့တာဟာမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီနှစ်ပါတီထဲကပေါင်းစည်းလူလူတွေစုစည်းပြီးရမညအင်အားစုဖွဲ့စည်းခဲ့ရတာကလည်းမွန်တန်ဃာတော်တွေအရက်ဖက်လူမှုဖွဲ့စည်းတွေစားပေးရင်ချင်းမှုလူငယ်စတဲ့နေပယ်ရရက်ကမွန်ရေးစိတ်ဝင်စားလူတွေစုစည်းပြီးမွန်နိုင်ငံရေးညီလာခံကိုနှစ်ကြိမ်ကျင်းပခဲ့တာဖြစ်ပါတယ်ရှင်
ဒီနေ့ကျွန်တော်တို့ဒီလူရဲ့ကိုခန္ဓာကနေထွက်တဲ့အနံ့ပေါ့ဆိုတာကိုအခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။
India Myanmar ne Samar Rakhain Tamro AA ne Myanmar Tamro ru a cha dila atwin tai pwe pyan le phit pwa khe ba de NCA le mat ye thoe nai ye selat jo ban twa me Kayin ni a myo tha tot tae ye party KNPP tabor twin ni khe de a paw loy kor myo ma lu thu thok khan pwe pyu lut khe ba de
Taran shin le khu na sin khe cha la ka lo BNI wai no da re ka ne a pat shin tin set twa me tan yin tin lwa ba phit ba de naw tin bat a si sin ma pyan song twe ya a wa shin chama ka a mi la
BNI wai no da re su si tin set de tan yin tin lwa phit ba de la me sin ni nya VOA dai ai li lai a si sin ma ba re swe nwe cha ma le ji ya aw ma
Taran shin ya shin ဒီလိုဆက်ရွေးဆွဲရေးနဲ့ညီညာရေးမကြသေးခင်ကတောင်းဆိုဆန္ဒပြပွဲတွေမှာခွင့်ပြုချက်မရပဲဆန္ဒပြခဲ့ကြတဲ့အတွက်ရင်းကျွမ်းစွာစုဝေးကွင်းနဲ့စီတန်းလက်လက်ကွင်းဆိုင်ရာဥပဒေပုံမှ19ပုံမှ20ရုပ်အပြင်အတည်ပြည့်ဖြစ်မှုပုံမှ90ရုပ်နဲ့ပါတရားစွဲဆိုအရေးယူခံထားရသူပေါင်းဟာအခုဆိုရင်
================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================ အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းဦးကတစ်လှည့်ပြောပြပြီးပါအောင်ဗျာ
။မြောက်ကိုရီးယားနျူကလ িয়ার ဆစ်စင်နဲ့ဖြစ်တဲ့အမေရိကန်ရဲ့တောင်းဆိုမှုကြောင့်တမတ်တော်နဲ့ထွန်းတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်ဝမ်တို့တွေ့ဆုံမဲ့ဆစ်စင်ကထွက်ကောင်းထွက်ဖို့မြောက်ကိုရီးယားကချင်းချောက်လိုက်ပြီးနောက်မှာပဲထိပ်သီးတွေ့ဆုံမှုဖြစ်မြောက်ရေးတောင်ကိုရီးယားကကြိုးပမ်းနေပါတယ်။အပြန်အလှန်လေးစားမှုတွေနဲ့ထိပ်သီးဆွေးနွေးပွဲအောင်မြင်ချင်းပါနိုင်ရေးတောင်မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားဆက်သွယ်ရေးနည်းလမ်းပေါင်းစုံနဲ့အနီးကပ်ညှိနှိုင်းနေတဲ့အကြောင်းတောင်ကိုရီးယားအမျိုးသားလူမျိုးရေးကောင်စီကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အမေရိကန်ပြည်ထောင်စုက2016တမတ်ယူကော့ပေါ်မှာရုရှားရဲ့ဆွတ်ဖက်မှုတွေနဲ့တရားရေးလုပ်ငန်းတွေမှာသမ္မတဒေါ်နယ်ထရန့်ကြားဝင်ဆွတ်ဖက်ဟန်တာမှုရှိရှိတနစ်ကြာဆောင်းဆန်းစစ်ဆေးမှုတွေအတွင်းသမ္မတအနေနဲ့အမှားယွင်းလုပ်ခဲ့ရင်တော့အရေးယူမှာမဟုတ်တဲ့အကြောင်းအစိုးရရှင်းနေတဲ့ဘက်ကဆုံးဖြတ်ထားတယ်လို့သမ္မတရဲ့အကျိုးဆောင်ရှင်းနေတယောက်ကဒီနေ့ပဲပြောဆိုလိုက်ပါတယ်။ရာဇဝင်မကင်းနဲ့လောရက်တွေရှိခဲ့ရင်တော့လောရက်တွေရှိခဲ့တဲ့အကြောင်းခလုံးနဲ့ထောက်ထားပြီးတွေ့ခဲ့ရင်တော့မှလက်ရှိသမ္မတတယောက်ကိုအရေးမယူဖို့တရားရေးဝန်ကြီးဌာနရဲ့အစဉ်အလာတိုင်းကျင့်သုံးသွားမယ်အကြောင်းထူးဆောင်တဲ့စစ်ဆေးမှုရောဘတ်မူလာရဲ့လက်ထောက်ရှင်တွေကပြောဆိုထားတဲ့အကြောင်းမကြာသေးခင်ကမှသမ္မတရဲ့ကျိုးဆောင်ရှင်တွေဖွဲ့မှပူပေါင်းပါဝင်လာတဲ့နယူးယောက်မြို့တော်ဝန်ရောရူဒီကလီယန်တွေက Fox News တင်ဌာနကိုပြောဆိုလိုက်တာပါ။အမေရိကန်ကိုတင်သွင်းနေတဲ့အလူမီနီယံနဲ့တမလီတွေပေါ်အခွန်အရေးတိုးမြင့်ကောက်ခံမဲ့စစ်ဆေးနဲ့ပတ်သက်လို့သမ္မတတော်နဲ့ထွန်းနဲ့ဆွေးနွေးဖို့ဥရောပသမ္မတ EU ဘက်ကအသိရှိနေတဲ့အကြောင်းဂျာမန်ဝန်ကြီးချုပ်အင်္ဂလာမခဲကပြောဆိုလိုက်ပြီးမှအပြန်အလှန်လက်နက်ရမယ့်ကိစ္စတွေကိုဆွေးနွေးရမယ့်အကြောင်းလည်းပြောဆိုလိုက်ပါတယ်။ကွန်ဂိုသမ္မတနိုင်ငံကမြို့တစ်မြို့မှာ Ebola virus ကူးစက်ပြန့်နှံ့နေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုလိုက်တဲ့အတွက်ကပ်ဘေးဆိုးဆင့်ရောက်လာမှာကိုစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းနိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတော့ Vesco Volaric ဖြစ်ပါတယ်။ VOA American တိုင်းညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းလူမီတာ2532.51နဲ့လိုင်းလက်190လို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ဆရာရှင်နဲ့အားလုံးဘေးပြာဝေးပါပြီးအေးချမ်းတဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.